Welcome to the Voice of America in Burmese.
ပြန်ပေါင်းကင်ဝေးရန်ကြတဲ့ညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် View American အတန်းကနေ2021ခုနှစ် November 20ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ 9.2925 30နဲ့ Nanometer 190အပြင် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပ
ါဒီရန်ခင်ကြပါစေခင်ဗျာဒီကနေ့ညဘက်သတင်းတွေထဲမှာ CIA ဒုတိယညွှန်ကြားရေးမှူးနဲ့ထိုင်းဝန်ကြီးချုပ်တို့မနေ့ကတွေ့ဆုံဆွေးနွေးတာမှာမြန်မာနိုင်ငံနဲ့ပတ်သက်တာလည်းပါတယ်ဆိုတဲ့သတင်းနဲ့အတူအရှေ့လက်ပိုင်းဒေသလုံခြုံရေးအမေရိကန်ကထပ်ပြီးကြေပြုလိုက်တာသတင်းပြောင်းနေတဲ့တရုတ်တင်းနေမဲ့ကိစ္စဒင်းနေအကျော်အမော်တွေဖိအားပေးပြောဆိုနေကြတာစတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညူနဲ့ကျွန်တော်ကျော်သိပြပြပါမယ
်ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေထဲမှာတော့ဆရာနာသိမ့်မှုကိုစန့်ကျင်တဲ့သူတွေရဲ့နေအဆောင်တွေကိုစစ်ကောင်စီဘက်ကချိတ်ပိတ်သိမ်းဆီးနေတာနဲ့ပတ်သက်ပြီ
းအခုနေနဲ့မြန်မာဆောင်ရွက်ပြီးထင်ရလုပ်နေတဲ့ကျန်းဖက်အဖွဲ့အစည်းပဲလေသူတို့ကတော့သူတို့ထင်တာသူတို့လုပ်နေတာအခုနေနဲ့မြည်ချင်းမမြည်ချင်းကတော့ဘာမှစဉ်းစားရအကြောင်းလည်းမရှိပါဘူ
းရေဦးတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးမြင့်ထေပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုအပတ်စဉ်ထုတ်လွှင့်ပေးနေကြဒုသန်းစီစဉ်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ကြောင်မီးသွေးအသုံးပြုမှုလျှော့ချဖို့သဘောတူညီချက်အပေါ်မှာအိန္ဒိယရဲ့တုံ့ပြန်မှုပါဝင်တပတ်တွင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအစည်းအဝေးတွေနောက်ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကမ္ဘာအစည်းအဝေးစတာတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုသားညင်တို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
ရှိလေပဲဒေသလုံခြုံရေးအမေရိကန်ရဲ့တန်ရေးထံဟာခိုင်မာပြီးတည်ကြပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကဒီကနေ့ပြောပါတယ်ဘာရီးနိုင်ငံမနာမာမြို့မှာကျင်းပတဲ့မနာမာ dialogue လို့ခေါ်တဲ့အရှေ့လက်ပိုင်းဒေသလူမျိုးရေးဆိုင်ရာဆွေးနွေးပွဲမှာဝန်ကြီး Austin ကအဲ့လိုပြောတာပါဒေသတွင်းတာဝန်ရှိသူတွေဟာအမေရိကန်ရဲ့ခိုင်မာမှုနဲ့ပတ်သက်ပြီးစိုးရိမ်နေကြတာပါအထူးသဖြင့်တော့အီရန်နဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်တခုရောက်ဖို့ကြိုးစားနေတာနဲ့အာဖဂန်နစ္စတန်ကနေအမေရိကန်တပ်တွေရုတ်သိမ်းခဲ့တဲ့အခြေအနေတွေကြောင့်ဖြစ်ပါတယ်ဒါပေမဲ့မကြာသေးခင်လတွေအတွင်းအီရန်ရဲ့လုပ်ရက်တွေကအားတဆရာမကောင်းလာပါဘူးအထူးသဖြင့်တော့သူတို့ရဲ့နျူကလ িয়ার အစီအစဉ်ကိုတိုးချဲ့နေတာကြောင့်မလို့ဝန်ကြီး Austin ကပြောပါတယ်ဒါပေမဲ့လည်းအမေရိကန်ကဘာတွေလုပ်နိုင်စွမ်းရှိတယ်ဆိုတော့မိတ်ဆွေတွေရောရန်သူတွေပါသိကြပါတယ်လို့လည်းဝန်ကြီး Austin ကဆိုပါတယ်တမရဘိုင်ဒန်ရဲ့အဆိုအရမှာတိုင်ငင်းတမန်ငင်းနီလန်ဟာပြဿနာတွေကိုဖြေရှင်းရေးပထမဆုံးနီလန်ဖြစ်တာကြောင့်တန်တမန်ငင်းနီလန်နဲ့အဖြေတစ်ခုကိုအမေရိကန်ကရှာဖွေသွားနိုင်ခြေရှိပါတယ်လို့လည်းဝန်ကြီး Austin ကဒီကနေ့ပြောပါတယ်လက်နက်သုံးဖြေရှင်းတဲ့နီလန်တစ်ခုလည်းနဲ့ကဘာကြီးအတွက်ထာဝရငြိမ်းချမ်းရေးမရနိုင်ဘူးလို့အမေရိကန်သမ္မတဟောင်း Dwight Eisenhower ကပြောခဲ့တာကိုလည်းဝန်ကြီး Austin ကကိုးကားပြောဆိုခဲ့ပါတယ်
အော်ဂွန်ပြည်နယ်ပေါ့ပလန်မြို့လေကောင်မှာတောက်ကြညာကဖြစ်ခဲ့တဲ့ဆရပြပွဲတစ်ခုကိုရုံးစံခမ်းမှုဖြစ်နေရဲတပ်ဖွဲ့ကတတ်မှတ်ထားပါတယ်။ Wisconsin ပြည်နယ်ကနိုရှာမှာ2020ပြည်နှစ်တုန်းကဆရပြပွဲတစ်ခုတွင်လူနှစ်ဦးကိုတနက်နေ့ပြတ်တက်ခဲ့ပြီးတော့နောက်တဦးကိုဒဏ်ရာရအောင်လုပ်ခဲ့တဲ့စေကျော်သက်ရွယ်လူငယ်မှာအဖြစ်မရှိတဲ့ကြောင်းဂျူရီလူကြီးဖွဲ့ကတောက်ကြနေမှာဆုံးဖြတ်ခဲ့ပြီးတဲ့နောက်ပေါ့ပလန်မြို့မှာကံွက်ဆရပြမှုတွေဖြစ်တာပါ။လူ200လောက်ပါတဲ့ဆန္ဒပြပွဲအတွင်းမှာပရင်းပေါက်တွေကိုရိုက်ခွဲတာရဲတွေကိုပစ္စည်းတွေနဲ့ပစ်ပေါက်တာအပြင်တရားရေးဌာနကိုမီးရှို့ဖို့ပြောဆိုခဲ့ကြပြီးတဲ့နောက်ရုံးဆန်ခံမှုအဖြစ်နဲ့ရဲကကြေညာခဲ့တာလို့ဒေသခံရုပ်သံပရင်းဌာနတခုကထုတ်လွှင့်ပါတယ်တရားဝန်ဆုံးဖြတ်ချက်ထွက်ပြီးဖြစ်ခဲ့တဲ့အခုဆန္ဒပြပွဲဟာ2020ပြည်နှစ်ကကနုရှားမြို့မှာဖြစ်ခဲ့တဲ့ဆန္ဒပြပွဲနဲ့ဆက်စပ်နေတာပါ2020ပြည်နှစ်နွေရာသီအတွင်းတော့ကနုရှားမြို့မှာ Black Lives Matter ဆန္ဒပြပွဲတခုအတွင်းလူမဲမျိုးသား Jacob Blake ကိုကနုရှားမြို့ရဲတပ်ဖွဲ့ဝင်လူဖြူရဲတူကပြတ်တက်လိုက်ပြီးတဲ့နောက်ဆန္ဒပြပွဲကြီးတခုဖြစ်ခဲ့ပါတယ်။ Wisconsin ပြည်နယ်နဲ့ Indigenous Illinois ပြည်နယ် Antioch မြို့မှာနေထိုင်တဲ့ Kai Rudenhouse က AR-15 တက်ခိုက်ရေးရိုင်ဖယ်တနက်ယူပြီးတော့ကနုရှားမြို့ဆန္ဒပြပွဲကိုတွားခဲ့ပြီးတဲ့နောက်ဆန္ဒပြသူတချို့နဲ့ချင်းများပြီးတော့သူ့မှာပါတဲ့တနက်နဲ့ပြစ်တာမှာလူနှစ်ဦးသေဆုံးပြီးတော့တဦးကပြင်းထန်ဒဏ်ရာရသွားတာပါ။အဲ့ဒီဖြစ်ရက်အတွက်လူသတ်မှုပါဝင်ဆွဲချက်5ခုနဲ့သူ့ကိုတရားစွဲဆိုခဲ့ပြီးတော့တောက်ကြနေမှာတော့ဂျူရီလူကြီးအဖွဲ့ကဆွဲချက်5ခုလုံးအတွက် Rotten House မှာအပြစ်မရှိတဲ့အကြောင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာကျန်းမာရေးကောင်းမွန်ပြီးတာဝန်ထမ်းဆောင်မှုအသင့်လျော်တဲ့အခြေအနေမှာရှိတယ်လို့ပုံမှန်ကျန်းမာရေးစစ်ဆေးမှုလုပ်ပြီးတဲ့နောက်သူ့ရဲ့ဆရာဝန်ကပြောပါတယ်သမ္မတဘိုင်ဒန်ဟာအသက်88နှစ်အရွယ်သမ္မတဘိုင်ဒန်ဟာကျန်းမာကြံ့ခိုင်ဆက်ရှိပြီးသမ္မတတာဝန်တွေကိုအော်မြင့်ထမ်းဆောင်နိုင်မှုအသင့်လျော်တဲ့အခြေအနေမှာရှိပါတယ်လို့အင်ဂျီလိုဆေးဘက်ပညာရှင်ကေဗင်အိုကွန်နော့ကပြောတဲ့အကြောင်းအင်ဂျီလိုထုတ်ပြန်ချက်မှာဖော်ပြထားပါတယ်သမ္မတဘိုင်ဒန်ဟာဒီကနေ့မှာတော့အသက်86နှစ်ပြည့်ပြီဖြစ်ပြီးတောက်ကြနေကြမှာရေးစစ်ဆေးမှုအတွင်းဦးမာကြီးကင်ဆာရှိမရှိစစ်ဆေးတဲ့ချိန်သူ့ရဲ့သမ္မတအာဏာနဲ့လုပ်ပိုင်ခွင့်တွေကိုဒုသမ္မတကမလာဟဲရစ်ကိုခေတ္တလွှဲပြောင်းပေးခဲ့ရပါတယ်။အ Eri Umaji Kinsa Shimishi Sisiraga, Mizi Bibi Sisiaramu, Dudamrago Anna Lubi Tayare, Eshi Dudamara Kamala Harrisa, American Biron Zuye, Patamazo, Mudmi Tamara, a chain bindly to Dogabari. Tamara Baidenha, Siline, Siwaji Togunigo, Donsa Dumodalu, Azelematope, Tabago, Najin, Lijing and Ludelu, Doctor Ugunoga, Piovare. We landed the Bethesda Yaga Walter Reed Sisiuma, Jama ECB Piantrola rating, the Marabaydanga, to Nilu Tailu, take Gaun Helu, Yogevare.
Chisababa American Possible, but Marching Pony Sago, New York Malute, South B, Lilai Buema, Dollar Lizard, Don't Tatama, Netane, Young Charleabare. Tasuna, Madame Tautarku, the Mamho, South the Old Lilan Buetkuma, Miazon Yare, Sanjin, Piedovare. Lilan Wayure, the Hague Farm Manager Pite, Kenneth Griffin Ha, the Madame Sago, Miapi, the Chishu Namudu. Arkansas Pinye, Bandoville Gardi, Crystal Bridge, American Nubina, Piaregu, Nayan Tama, Piedelu, South Biga, Taujanima, Ginavare. American Nagada, Alunga, Kunigu, Popia Tare, the American Pironsuia, Pozibonha, Shapare, Tota Pipiro, Alunga, Nolin, Jimanje, Piedelule, Griffinga, Duetopian Jama, Popiaware, the Jonabe, American Nagada, Alone, Amyapu, Leo, Jishu Nabu, Yimana, Piedelule, Duga, Yitaware. Crystal Bridge Piare, Bopwe, Chike Pite, Olivia Walton Gale, American Tamaima, Yejizon Delu, Tautat Kugu, through Piarema, Piata Hinedue, Gun Yare, Lupiore, Di Piare Guro, Walmart Sat, Ditone, Sam Walton, Yet the Mipitu, Ellis Walton Ga, Natal Setakunema, Ditangera Pipare, Aku Griffin, Dilan Sue, Wegere, Di Tauta, Sushi, American Pozibongu, Patamazon, a champion, a boning madan, Dentara, Satongu, they got the Ku Piedlue, a boning madan Hale, Pogliga Pansai Mu Pika Nakube Jamarore, Akuma Dangura, Oin Yawamu Lungan, Shinji Du Pite, S. Howard Goldman Suduga, Tonguya Shiza Shikunema Dola, the Tain Chow Tong Nada on a Lilan Sway where you get up your body.
And then Yavan Yamavada Sizeneku. Nawai Gonaigani Sen IT. Nitomita Saku Kilohats Tingaling Atonia. Nitomita Nasanga Kilohats Titi Shekontonia. Nitomita Tonsene Kilohats Kotontongaropian. Senate in Ingrima. Nilamita Diagoze Kilohats Tinga Kongangani Pure Torian Pinivaration.
Yuiga Seninabe Drinegu, Sabibio Bianivare. American Bhu Taolani Agency CIA Dudia Gene Taiwan Jijo Taojaniga, Bangomu Sua Inoma Bisojin, Sunuja Kisaya Dilema, Nama Lunui Chinine, Tainanga Ludasanamu Kuni Bini, Chenuguba, Tedun Sunigaja Elu, Tai Suya, Drinjini Dugu Gugabi, Bangobu Strinzama Yitabari. Unjijo Prayuk Chanu Chane, CIA Dudia Nunjaimu, David Kohenuha, Judin Jinamatabe, Taojanime Kuna Igualoga, Taisuya Inoma, Liza Ngam Lauja, Dreson Sunigaja Elu, Drinjimiruku Gugabi, Bangobuska Yibare, Idrisu Mugu, Drimidia, Retail Drinju can pay being Evare. Mr. Kohene, Unjo Prayuk to Dreson Geresura, Taining and Lunuy Kongsi, Dumujo, Bojoji, Supos, Malaniunga, Taojanin, Nombaima, Dibugabime, Taining and Ed, Ta Asian and Rija, Lunuisa and Sasamu, Agongi, Diga, Sunigaja, Alu, Piovare. Tainangu, CIA, Gedu, the Nidijin Layota, Pumangisa Kubi B, the Dinchele Pelebune, American Tai Tolong Yapunaku, Ja, Pubong Song, a Yitinbu Piedelu, Pujuji Malanimga, Biobare, Mr. Goenya, Tainangani, Shidonsha Dida Dega, Nauta Nangan Kugule, Dwabu Shidelu, the Dinjin Gugabi, Bengobusma, Yitabare.
American Bionsuma, the session in a Taku, Govet 19, RP Gawazi Tubu, American Yoga Gawain, Tinjuritana, CDC, Jambi Bu Puega, Manitaujani, Tinjason Piapila Jawari. At the Nazi, Telu Alongle, RP Gawazi, Tujabu, CDC, Dayton Tarawa. American and Yayo Bidu Along, Faisane, Moderna, Govic, RP Gawazi Tubu. Yibo Tonga Purelu, American Sane, Siwatana, FTE Gale, Topian Gabi, and now CDC Gale, Gulu Topian Ara Pipari. Moderna ne Pfizer Biotech, the Api Gawazi Rigu, the Chogu, where Quimu Targeta Pipime, Akuro Dudia Jane Gawazi Tubi, Chola Pizu Dine, Api Gawazi Tugun Yalavi Pipari, the Jinia Tuare Johnson and Johnson Gawazi Tuda Duriguro, Api Gawazi, not Jane Tubu, they don't be that Pipari. American Masoma, the Alaye, we are Larne to Kovic. Yoga, Gusamuri, Gawe, Tincho Mugu, Domi and Modre, Aku Api Gawe Ziga, Luru Jama is in it to a Yichi, Lu, CDC, Nujai, Muga, Piosu Varaka.
Uroba Dema, Guin and Yoga, Janamu, Tinchovu, Nene Nibaja, Aganda, Chamake, Jamawe, Yoga Gusamu, the Jobian, Nint anybody. Jama is a Jadega, Busula Nidu, Kusui, Gawazi, Tudha, Dune, Tumudha, Rija, a Chidin Pijara, Pumia Nibari. ဂျမန်ရေးဆော်ရှယ်မူစနစ်တွေမှာမနိုင်မနှင်းဖြစ်လာတဲ့အစိုးရတွေကကာကွယ်ဆေးထိုးမထားသူတွေပေါ်ကန့်သတ်ချက်တွေချမှတ်နေပြီးအဲဒီလိုလုပ်တာကနေကာကွယ်ဆေးထိုးနှုန်းတက်လာမယ်လို့မျှော်လင့်နေကြတာပါ။ဩစတြေးလျနိုင်ငံကတော့တောက်ကြနေကနောက်ထပ်ဒလန်တူပြီးဖေဖော်ဝါရီလနေ့နောက်ဆုံးထားပြီးမဖြစ်မနေကာကွယ်ဆေးထိုးရမယ်လို့ကြေညာထားပါတယ်။အဲလိုကန့်သတ်ချက်တွေပေါ်လူမှုလူလောက်ွေးဆိုင်ရာလူရှားသူတွေကအမျက်ဒေါသထွက်ကြပြီးနိုင်ငံတွေဟာတတိပုဂ္ဂလအခွင့်အရေးတွေကိုကန့်သတ်နေတယ်လို့ပြည်တွင်ဝေဖန်ကြပါတယ်။ဆလိုဗေးကီးယားနိုင်ငံမှာကာကွယ်ဆေးထိုးမထားသူတွေမသွားမဖြစ်သွားဖို့မလိုတဲ့စတိုးဆိုင်တွေနဲ့ကုန်တိုက်တွေကိုတင်းလာနေကစပြီးတော့ဝင်ခွင့်မပေးတော့ပါဘူး။ဂရိနိုင်ငံမှာလည်းကာကွယ်ဆေးထိုးမထားသူတွေကိုဗစ်စစ်ဆေးတာမှာရောဂါမတွေ့ဘူးဆိုရင်တော့မှဘားတွေ၊စားတောက်ဆိုင်တွေ၊ရုပ်ရှင်ရုံတွေ၊ပြဇက်ရုံတွေ၊ပြတိုက်တွေနဲ့အားကစားရုံတွေကိုဝင်ခွင့်မပေးတော့ဘူးလို့ဝန်ကြီးချုပ် Career Course Mitsotakis ကကြာတာပရင်းနေနှောင်းပိုင်းမှာကြေညာခဲ့ပါတယ်
။နာမည်ကျော်တယောက်တင်းနစ်မေဖန်းရွှေပျောက်ဆုံးနေရတဲ့ပတ်သက်ပြီးတော့ကမ္ဘာနာမည်ကြီးတင်းနစ်အားကစားသမားတချို့နဲ့အတူပဲတင်းနစ်အဖွဲ့အစည်းတွေလူခွင့်ရေးအဖွဲ့တွေကအဖြေရဖို့အတွက်ဖိအားပေးတောင်းဆိုနေကြပါတယ်။တယောက်ဒုတိယသမရဟောင်းဖြစ်တဲ့ဂျင်ဂေါလီဟာလွန်ခဲ့တဲ့3နှစ်တုန်းကအတင်းအဓမ္မကြီးကိုတုံးပြီးတော့သူ့ကိုလိန်ဆက်ဆံခဲ့တယ်ဆိုပြီးနိုဝင်ဘာလ2ရက်နေ့မှာဘန်းရွှေကဆိုရှယ်မီဒီယာပေါ်မှာရေးခဲ့ပြီးတဲ့နောက်မှာသူဟာလူမြင်ကွင်းကနေပြီးတော့ပျောက်သွားတာဖြစ်ပါတယ်။ဝေဘိုဆိုရှယ်မီဒီယာမှာသူရေးခဲ့တာကလည်းချက်ချင်းပဲပျောက်သွားပါတယ်။ဒုတိယသမရဟောင်းဂျင်ဂေါလီဟာတရုတ်နိုင်ငံမှာဩဇာကြီးတဲ့ကွန်မြူနစ်ပါတီပေါ်လစ်ဘူရိုအမြဲတမ်းကော်မတီဝင်ဟောင်းတူဖြစ်တယ်လို့ပဲအထွေထွေမှုသမရရှီချင်းပင်ရဲ့လက်ထောက်တူလည်းဖြစ်ခဲ့ပြီးတော့2018ခုနှစ်မတ်လတုန်းကအနားယူသွားတာဖြစ်ပါတယ်။နာမည်ကျော်တင်းနစ်မဲနီယိုမီအိုဆာကာကစဉ်စားလို့ကန့်တတ်တာကိုဘလို့နီးနေမှမလုပ်ရဘူးလို့ဒီ hashtag နဲ့ရေးထားတဲ့ဆိုရှယ်မီဒီယာမှာသူကရေးပါတယ် American Tennis မဲ Serena Williams ကလည်းဒါကိုစုံစမ်းစစ်ဆေးရပါမယ်ကျွန်တော်တို့နှုတ်ပိတ်လို့မရပါဘူးဆိုပြီးတော့ပြောပါတယ် Novak Djokovic ကလည်းဒီကိစ္စကိုမဖြေရှင်းမနဲ့တရုတ်မြေမှာပြိုင်ပွဲတွေလုပ်မယ်ဆိုရင်နည်းနည်းထူးဆန်းနေမှာဖြစ်တာကြောင့်မလို့သူဘေးကင်းလုံခြုံတယ်ဆိုတာတရားဖို့လူတယ်ဆိုပြီးမနေ့ကပြောခဲ့ပါတယ်တရုတ်နိုင်ငံဟာဆောင်းရာသီအိုလံပစ်အားကစားပွဲကိုအင်ရှင်ဖြစ်တဲ့လက်ကံကျင်းပဖို့အတွက်နှစ်လခွဲပဲလိုတော့သလိုနောက်နှစ်မှာတော့ကမ္ဘာအမျိုးသမီးတင်းနစ်အဖွဲ့ချုပ် WTA ပြိုင်ပွဲတွေလည်းကျင်းပဖို့ရှိနေပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သတင်းနဲ့ကိုသားညင်ဦးတို့ကြီးညာပေးသွားကြတာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်းပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့အိန္ဒိယနိုင်ငံဘက်ကယာသီကူဆိုင်ရာသတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။ဥရုယာသီပြောင်းလဲဖောက်ပြန်မှုကြောင့်သဘောဝဘေးအန္တရာယ်ဆိုင်ရာကပ်ဘေးကြီးတွေရောဂါပိုးတွေထိမနိုင်အောင်ဖြစ်လာမဲ့အရေးကာကွယ်တားဆီးဖို့ကမ္ဘာနိုင်ငံစုံပူးပေါင်းလုပ်ကိုင်နေတာမှာဖန်လုံရင်ဒဏ်ငွေအဓိကထုတ်လွှတ်နေတဲ့ကြောင်မီးသွေးထုတ်လွှတ်အသုံးပြုတာကိုလုံးဝရပ်ပစ်ဖို့တောင်းဆိုစံတွေတိုးလာနေပါတယ်။ဗြိတိန်နိုင်ငံမှာနိုဝင်ဘာလအတွင်းကကျင်းပခဲ့တဲ့ဥရုယာသီပြောင်းလဲမှုဆိုင်ရာCOP26 ညီလာခံပါသဘောတူညီချက်မှာတော့ကြောင်မီးသွေးတွေကိုလုံးဝရပ်ပစ်မဲ့အစားရှော့ချအသုံးပြုဖို့သတ်မှတ်ခဲ့ပါတယ်။ကြောင်မီးသွေးကိုအားကိုးနေရပြီးတော့လေထုညီညာမှုအကြီးအကျယ်ရင်ဆိုင်နေရတဲ့အိန္ဒိယပြည်သူတွေအနေနဲ့ COP26 စာချုပ်ကိုဘယ်လိုသဘောရကြပါလဲ AB သတင်းကိုအခြေခံပြီးတော့နန်းလောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ကမ္ဘာမှာဒုတိယလူဦးရေအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံရဲ့လောင်စာလိုအပ်ချက်တွေဟာလာမယ့်ဆယ်စုနှစ်တခုအတွင်းတခြားနိုင်ငံတွေတက်စားရင်တချိန်ထိုးတက်လာလိမ့်မယ်လို့ခန့်မှန်းရပါတယ်။အဲ့ဒီလိုအပ်ချက်တွေကိုလည်းညဉ့်ညမ်းလေတုအများဆုံးထွက်တဲ့ကြောင်မီသွေးတွေကနေရမယ့်ပုံရှိပါတယ်။အိန္ဒိယမှာလေတုညဉ့်ညမ်းမှုနဲ့အပြင်းထန်ရင်ဆိုင်နေရတာဟာလည်းအဲ့ဒီကဆက်မှုလုပ်ငန်းထွက်လေတုညဉ့်ညမ်းမှုတွေကိုထိန်းချုပ်တဲ့နည်းပညာတွေမရှိတာနဲ့ဆက်ဆက်နေပါတယ်။လေတုညဉ့်ညမ်းပြီးတော့မွန်းကျက်နေတဲ့အိန္ဒိယနိုင်ငံထဲကအမျိုးကြီးတွေထက်မှာနယူးဒီလီမြို့ကတော့နှစ်စဉ်ထိတ်ဆုံးမှနေရာယူထားပါတယ်။ဆောင်းတွင်းရောက်လို့ရာသီဥတုအေးလာတဲ့အခါဘေချင်းကပ်ရဲ့ပြည်နယ်တွေကနေလူသေအလောင်းတွေမီးရှို့ရကထွက်လာတဲ့မိခိုးတွေကလေတုထဲမှာပိတ်ဆို့လာတတ်ပါတယ်။အဲ့ဒီမိခိုးတွေကလူရည်တန်ပေါင်း20လောက်ရှိတဲ့နယူးဒေးလီမြို့အထိကိုရောက်လာတာပါ။ဒါကြောင့်လဲငโกကလေးကလေတုညဉ့်ညမ်းမှုကြောင့်ဂျမားရေးထိခိုက်နေရတဲ့မြို့နယ်ပြည်သူတွေရဲ့အခြေအနေကပိုဆိုးလာပါတယ်။ဒေးလီမြို့ခန့်တယောက်ကအခုလိုပြောပါတယ
်။ဘာပရောဘလမ်ဟိုရီးယဲအာခိုမဲဂျလန်ဟိုရာဟဲအန်ဒ
လေတုညဉ့်ညမ်းမှုကြောင့်ပြဿနာပေါင်းစုံနဲ့ကျွန်တော်တို့ရင်ဆိုင်နေရပါတယ်။မျက်လုံးတွေဆက်တယ်။နှာခေါင်းစည်းတွေတက်ထားရင်လည်းအသက်ရှူလို့မဝရလို့ခံစားရပါတယ်။ပြဿနာတွေကတော့မျိုးစုံပါပဲမိသားစုဝင်တွေလည်းနေမကောင်းကြဘူးအသက်ရှူလမ်းကြောင်းဆိုင်ရာပြဿနာတွေနဲ့ကြုံနေရတာပါအ
ိန္ဒိယရဲ့လေတုညဉ့်ညမ်းမှုပြဿနာကမြို့တော်နယူးဒေးလီမှာတည်းရပ်သွားတာမဟုတ်ပါဘူးနိုင်ငံမြောက်ပိုင်းဒေသအများစုမှာလည်းထူထဲတဲ့မိခိုးမျိုးတွေနဲ့ပိတ်နေတတ်ပါတယ်တကမ္ဘာလုံးရင်ဆိုင်နေရတဲ့ဥတုရသီပြောင်းလဲမှုအကျိုးဆက်ကိုထိန်းချုပ်နိုင်ဖို့ရည်ရွယ်ချက်နဲ့ကုလသမဂ္ဂကကြီးမှုကျင်းပတဲ့ပြည်နိုင်ငံဂလပ်စကိုမြို့ကဥတုရသီပြောင်းလဲမှုဆိုင်ရာညီလာခံCOP26 မှာဖလုံအိမ်တက်ငွေအများဆုံးထုတ်လုပ်နေတဲ့ကြောင်မီသွေးကိစ္စအထူးအလေးပေးဆွေးနွေးခဲ့တာပါနိုင်ငံဆောင်သဘောတူညီမှုပါဖော်ပြချက်တချို့နဲ့ပတ်သက်လို့သဘောတူညီမှုမရကြတဲ့အတွက်တတ်မှတ်ရမှာအဆုံးမသတ်နိုင်ပဲရက်တိုးဆွေးနွေးခဲ့ရပါတယ် တည်နေပတ်ကြာကျင်းပခဲ့တဲ့ COP 26ရဲ့နောက်ဆုံးသဘောတူညီမှုစာချုပ်မှာတော့ကြောင်မီတွေထုတ်ယူသုံးဆွဲမှုကိုအဆုံးသတ်ရေးဆိုတာထက် short ချထုတ်လုပ်သွားရေးဆိုတဲ့စကားလုံးနဲ့အစားထိုးပြင်ဆင်သတ်မှတ်ပေးဖို့အိန္ဒိယကတောင်းဆိုခဲ့တာပါ။အိန္ဒိယသဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးဘူပန်ဒါယရဖ်ကကြောင်မီတွေအသုံးပြုမှုလုံးဝရပ်ပစ်ဖို့မလိုလားပါဘူး။ဖွံ့ဖြိုးတိုးတက်ဆဲနိုင်ငံတွေအနေနဲ့တွင်းထွက်လောင်စာတွေကိုတာဝန်သိစွာသုံးစွဲနိုင်ခွင့်ရှိတယ်လို့ပြောပါတယ်။ကျွမ်းကျင်သူအတော်များများကတော့ဒါကိုမကျေနပ်ကြပါဘူး။အဲ့ဒီဖော်ပြချက်ကြောင့် COP 26ညီလာခံသဘောတူညီမှုစာချုပ်အာဏာသွားမှာကိုစိုးရိမ်ကြတာပါ။ဒါအပြင်စာချုပ်ပါအချက်ကြောင့်အိန္ဒိယရဲ့ဥတုရသီပြောင်းလဲမှုတိုက်ဖျက်ရေးလုပ်ငန်းတွေနှောင့်နှေးပြီးတော့လေထုညဉ့်ညမှုပိုဆိုးလာနိုင်တယ်လို့သုံးသပ်ကြပါတယ်။သိပ္ပံနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာပညာရှင်များအဖွဲ့ဥဒုရာသီပြောင်းလဲမှုနဲ့စွန့်ဝင်ဌာနညွှန်ကြားရေးမှူးဆမ်ရတ်ဆန်ဘတ်တာကတော့အိန္ဒိယမှာကြောင်မီသွေးတွေလုံးဝရပ်ပစ်ဖို့ဆိုတာမဖြစ်နိုင်သေးဘူးလို့ပြောပါတယ
် It's not at all desirable at least the civil society the practitioners who works on climate change I think
ဥဒုရာသီပြောင်းလဲမှုကဏ္ဍမှာလုံနေကြစီနေလူမှုအတိုင်းအဝန်းအတွက်ကတော့ကျင့်သက်စရာမရှိဘူးလို့ထင်ပါတယ်စာချုပ်ပါဖော်ပြချက်ရဲ့အရေးပေါ်မှုကိုမလို့ပဲလိုက်ပြီးအသေးပဲကောက်တာဖြစ်ပါတယ်ဒါပေမဲ့ဒါကဆင်းရဲတဲ့တိုင်းပြည်နဲ့ချမ်းသာတဲ့တိုင်းပြည်ကြားတော်ကြီးမယုံကြည်ကြတဲ့လက္ခဏာဖြစ်ပါတယ
်ဆက်မှုဖွံ့ဖြိုးတိုးတက်စ1800နဲ့1900ခုနှစ်ကြားကာလမတိုင်ခင်ကရှိခဲ့တဲ့အပူချိန်ထက်1.5ဒီဂရီဆယ်ဆီယပ်အထိကျော်မသွားအောင်ကမ္ဘာအပူချိန်ကိုထိန်းထားဖို့ကမ္ဘာတဝန်ဝိုင်းဝန်းကြိုးပမ်းနေတာပါအဲ့ဒီလိုကြိုးပမ်းတဲ့နေရာမှာပါဝင်နေပေမဲ့အိန္ဒိယကတော့သူ့ရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေကိုအတိုင်းအတာတစ်ခုအထိထုတ်လုပ်ဖို့လိုအပ်တယ်လို့လည်းပြောပါတယ
် None of the scenario can project that India
ကြောင်မီးတွေလုံးဝမသုံးတော့ဘူးဆိုတော့မျိုးခုချိန်မှာနည်းပညာပိုင်းအရမဖြစ်နိုင်သေးပါဘူး2050ပြည်နှစ်အရောက်မှာကြောင်မီးတွေကထွက်တဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေလုံးဝမထွက်တော့ဘူးဆိုတော့မျိုးတော့ဖြစ်နိုင်ကြည်မရှိပါဘူ
းအိန္ဒိယကကြောင်မီးတွေမှာပြားပါဝင်မှုအချို့အစားအများပြီးတော့အားလုံးမလောင်ကျွမ်းတာကြောင့်အဲ့ဒီကထွက်လာတဲ့မိခိုးတွေနဲ့ပဲလေထုညဉ့်ညမ်းမှုပိုဆိုးဝါးလာစေပါတယ်ဒေလီမြို့ခံရှိုရစ်ကူမာကတော့အနောက်နိုင်ငံတွေကိုမျှတမှုမရှိဘူးလို့မြင်ပါတယ
်ပယ်လစ်စီစာရီချီဂျင်းယူစ်ကတ်ဆတ်ကောဒါကြောင့်ပါဘမလုံး
ချမ်းသာတဲ့တိုင်းပြည်တွေကကြောင်မီးသွေးတွေကိုအသုံးပြုခဲ့ကြပြီးပါပြီအခုကျွန်တော်တို့လိုအပ်လို့သုံးနေကြတဲ့အခါကျတော့ဒါကိုမသုံးနဲ့လို့ပြောနေကြပါတယ်။ဒါကဖြစ်တဲ့ကိစ္စမဟုတ်ပါဘူး။လုံးဝမှားရွံ့တဲ့လုပ်ရဖြစ်ပါတယ်
။တဘာဝပဝန်းကျင်အတွက်ရောကျန်းမာရေးအတွက်ပါဆိုးဝါးလို့နေလို့ဆိုပေမဲ့လည်းလူဦးရေတန်ပေါင်း1300ကျော်ရှိတဲ့အိန္ဒိယမှာတန်းနဲ့ချီတဲ့ပြည်သူတွေကစားဝတ်နေရတဲ့အတွက်ကြောင်မီးသွေးကဝဲမိခိုအားထားနေရတာပါ။ကြောင်မီးသွေးကုန်တဲ့ဟာရီရမ်ကလည်းပဝန်းကျင်အတွက်မကောင်းမှသိပေမဲ့လို့ဒီအလုပ်ကိုပဲလုပ်တတ်တယ်လို့ပြောပါတယ်။
ကျွန်တော်တို့တန်းပြည်မှာလူအတော်များများကဒီအလုပ်နဲ့စားဝတ်နေရေးဖြည့်ရှင်းနေရတာပါ။ကြောင်မီးသွေးမတုံနဲ့တော့လို့နိုင်ငံခြားတန်းပြည်တွေကပြောလာမယ်ဆိုရင်ကျွန်တော်တို့ဘာလို့စားရမလဲဗျာ။တခြားတန်းပြည်တွေကစားစရာပေးမှလား။ပေးမှလည်းမဟုတ်ပါဘူး။တန်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ပဲသူတို့လုပ်နေကြတာဖြစ်ပါတယ်
။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်း2080ခုနှစ်အရမှာအိန္ဒိယကြောင့်ကမ္ဘာလူထုတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေတိုးမလာအောင်လုပ်သွားဖို့ရည်မှန်းထားတယ်လို့နိုဝင်ဘာဒုတိယပတ်သုံးကပဲကြေညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ကတော့အိန္ဒိယထက်ဆယ်စုနှစ်နှစ်ခုဆောလုပ်ဖို့နိုင်ငံတဘောတူထားပေးပါပြီ။နိုင်ငံပေါင်း100ကျော်တို့ကလည်း2030ခုနှစ်အရမှာတည်တော်ပြုံးတိမှုအဆုံးသတ်ဖို့ဒီဆယ်စုနှစ်ကုန်မှာမိသိန်းတန်းငွေထုတ်လုပ်မှုကို30ရာခိုင်နှုန်းအထိလျှော့ချဖို့ COP 26ညီလာခံမှာသဘောတူညီထားကြပြီဖြစ်ပါတယ်။
နံလောင်ပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့မြန်မာနိုင်ငံတဝမ်းကလူ့အခွင့်အရေးအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်းစီစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့သခိုင်းတိုင်းဒေသကြီးပါဝင်နိုင်ငံတဝမ်းမှာနေဆောင်တွေဓာစင်နဲ့ခြီးပြီးနိုင်ငံတော်ပိုင်အဖြစ်လိုက်လံသိမ်းယူနေတဲ့အကြောင်းကိုနားဆင်ရမှာဖြစ်ပါတယ်ဒီစီစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Foundation Hero တဲ့ကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်တပ်ကစကိုင်းတိုင်းဒေသကြီးအပါအဝင်နိုင်ငံတွင်းမှာရှိတဲ့နေအိမ်တွေနဲ့တခြားပိုင်ဆိုင်မှုဒါဇင်ပေါင်းများစွာကိုနိုင်ငံတော်အပိုင်ဖြစ်သိမ်းယူနေပါတယ်ဒီလိုသိမ်းယူမှုတွေဟာဆရာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေမှာပါဝင်သူတွေကိုအရေးယူဖို့အတွက်ကြိုးပမ်းမှုရဲ့အစိတ်တစ်ပိုင်းဖြစ်တယ်လို့ယူဆရပါတယ်။ဒီဆောင်မအပြည့်စုံကိုဆက်လက်တင်ဆက်ပေးပါမယ်။စ
ဆရာနာတိမ်မှုစန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေကိုမြန်မာနိုင်ငံအနှံပြားမှာပြုလုပ်ခဲ့ခြင်းကကိုစတင်ကလည်းသူ့မျိုးနယ်ကနေတက်တက်ကြွကြွဆန္ဒပြခဲ့သူပါဆန္ဒပြခေါင်းဆောင်လို့ယူဆရတဲ့သူတွေကိုစစ်ကောင်စီကဖမ်းဆီးမှုတွေလှုပ်လာချိန်မှာတော့ကိုစတင်ကနေအိမ်ကိုစွန့်ခွာခဲ့ပါတယ်မိသားစုတစ်ပွဲတစ်ပြားနဲ့နေအိမ်ကိုစွန့်ခွာခဲ့တာ5လကျော်6လလောက်ရှိပါပြီသူကဝက်လက်မျိုးနယ်မှာကိုပိုင်ထက်တန်းချောင်းဖွင့်ပြီးအသက်မွေးမ်းချောင်းပြုပါတယ်အော်တိုဘာလကုန်ပိုင်းမှာတော့သူတို့မိသားစုပိုင်တဲ့နေအိမ်နဲ့ကိုပိုင်အကြောင်းကိုစစ်ကောင်စီရဲ့အဖွဲ့ဝင်တွေရောက်လာပြီးနိုင်ငံတော်ပိုင်ဖြစ်တိန့်စီကအဆောက်အဦတွေကိုချိတ်ပိတ်သွားတယ်လို့ကိုစဲတင့်သိလိုက်ရပါတယ်။တိန့်စီခံလိုက်ရတဲ့သူ့အိမ်ရှိနဲ့ကိုပိုင်အကြောင်းရှိမှာတော့ PDF နဲ့ဆက်ဆက်တာကြောင့်နိုင်ငံတော်ပိုင်တိန့်စီလိုက်ရတယ်ဆိုတော့ဖနိုင်းအနီရောင်ချိတ်ဆွဲထားပါတယ်။ကိုစဲတင့်ကအနာတိန့်ဆန့်ကျင်ဆန္ဒပြပွဲတွေမှာပါဝင်ခဲ့ပေမဲ့PDF နဲ့ဆက်ဆက်တယ်ဆိုပြီးစစ်ကောင်စီကခေါင်းစဉ်တက်တာကိုတော့ရင်းဆိုပါတယ
် PDF နဲ့ကတော့ဟိုလိုကြီးတကယ်မဆက်သမီပါဘူးအဲဟိုဆန္ဒပြတော့တက်ကြလို့စာဆိုတဲ့တော့ပါတော့အဲ့လောက်ဒီတော့ဒါအဲ့လောက်ကိစ္စနဲ့တော့ဒီလောက်ဒီမလိုဘူးလို့ထင်တာပဲဟိုကျွန်တော်က NLD ပါတီဝင်မဟုတ်ခင်ဗ
ျဒီလိုတင်းစီခံရတာဟာသူတို့မိသားစုရဲ့စီးပွားရေးကိုဖျက်ဆီးဖို့လုပ်တာနဲ့အတူတူပဲလို့သူကပြောပါတယ
်အဲစာတင်ကုန်တွေအဝေးမြင်ပေါ့နော်စာတင်ကုန်တွေအဲ့ဒီအတွင်းကအဲပစ္စည်းတချို့တွေကားနဲ့နှစ်ခေါက်ပြည့်အောင်တည်တယ်လို့အဲ့လိုတော့ပြောအဲ့လိုတော့အဲမျိုးတွေကတရင်ပြေးကြောင်းတစ်ခုကိုလုံးဝဖွင့်လို့မရအောင်စတင်ကုန်တွေပါဒါတင်းလိုက်တယ်ဆိုတဲ့ခါတော့ဟိုကျွန်တော်ရဲ့ပြည်ကျန်စဉ်ကိုပိုင်300နဲ့ပစ္စည်းလည်းမဟုတ်တဲ့အတွက်ဒါတက်တက်ကြောင်းကိုဖွင့်မရအောင်လို့ဟိုဘဝတစ်ခုကိုဖြည့်ဆည်းပြလိုက်တာလို့လုံးမရအောင်ဖြည့်ဆည်းပြလိုက်တာလို့အဲ့လိုမြင်တာပဲ
အခုလိုမျိုးနေအိမ်တွေနဲ့ကျောင်းတွေတင်းခံလိုက်ရတာကကိုစဲတင့်တယောက်တည်းတော့မဟုတ်ပါဘူးအော်တိုဘာလ4ရက်နေ့ကမုံရွာဒေါနာချန်ရက်ကွက်က NLD ယုံအော်တိုဘာလ25ရက်နေ့ကရေဦးတိုင်းဒေသကြီးလွတ်တော်ကိုစလဲရဲ့နေအိမ်တွေလည်းတင်းစီထားခံရပါတယ်အဲ့နောက်မှာတော့စကိုင်းတိုင်းတွင်းမှာရှိတဲ့လွတ်တော်ကိုစလဲနဲ့ CDM မှာပါဝင်သူတွေရဲ့ပိုင်ဆိုင်မှုတွေဖြစ်တဲ့နေအိမ်တွေကိုပိုင်ကျောင်းတွေစတိုးဆိုင်တွေဈေးဆိုင်တွေနဲ့တဲခုခန်းတွေကိုထပ်မံချိတ်ပိတ်လိုက်ပါတယ်အဲ့လိုတိမ်းဆဲခံရတဲ့အဆောက်အဦတွေရဲ့ရှေ့မှာတော့ကိုစဲတင့်ရဲ့အိမ်မှာကတ်ထားသလိုစာမျိုးကိုဖနိုင်းအနီရောင်နဲ့ချိတ်ဆွဲထားပါတယ်။အိမ်ချိတ်ပိတ်ခံရတဲ့ရေဦးတိုင်းဒေသကြီးလွတ်တော်ကိုစလဲဦးမြင့်ထွေးကတော့သူကိုယ်တိုင် PDF လို့ပြောနေသလိုနေအိမ်ချိတ်ပိတ်ခံရတာမျိုးဖြစ်လာနိုင်တယ်ဆိုတာကိုလည်းကြိုတွက်ပြီးသားဖြစ်တယ်လို့ပြောပါတယ
်။ PDF နဲ့ပတ်သက်လို့တိမ်းတယ်လို့ပြောတယ်။ဒီပေါ်မှာဘယ်လိုတုံ့ပြန်ပြောမလဲဆိုရင်တော့ဟိုဒါတိမ်းပေါ့ဒါကအာရမနဲ့ဥဒိနဲ့မင်းကြီးဆောင်ရပြီးထင်ရလုံနေတဲ့အကျံဖက်အဖွဲ့ကြီးပဲလေသူတို့ကတော့သူတို့ထင်တာသူတို့လုံနေတာဥဒိနဲ့ညီချင်းမညီချင်းကတော့ဘာမှစဉ်းစားကြအကြောင်းလည်းမရှိပါဘူ
းအရာတော်မြို့နယ်က CDM လောက်ထားတဲ့စီပင်ဥက္ကဋ္ဌရဲ့အသားဖြစ်သူကတော့သူတို့နေအိမ်နဲ့ဈေးဆိုင်တွေချိတ်ပိတ်ခံရတဲ့အတွက်မိသားစုရဲ့စာဝင်နေရေးကိုစိုးရိမ်မှုရှိတယ်လို့ပြောလာပါတယ
်ပြရတဲ့ကျမကြီးတိတ်မကောင်းဘူးညကျမကြီးတိတ်မကောင်းတော့သူ့ကိုဆိုရင်တာပေါ့နော်အဲဆရာတနေရာသားတနေရာဂျန်နဲ့မိသားစုဝင်တွေတနေရာအဲ့လိုမျိုးတနေရာကြီးနေနေရတဲ့ခက်ခဲပေါ့နော်အဲ့လိုတော့ရှိရပြအင်းစီဝါရေးလုပ်ငန်းကလည်းအခုအကုန်လုံးပိတ်ဆို့ထားတယ်ရောင်းလို့မပြုတော့ဆိုတော့လေအဲကျွန်တော်တို့ကတော့အဆင်ပြေပါတယ်ကျွန်တော်တို့ကတော့ဒီလိုပဲဖြစ်တုံနေတာပေါ့အဲ့လိုမျိုးအင်းကမိသားစုပဲဆိုရင်တာပါဆို
အဲ့ဒီနေ့ကစစ်ကောင်စီဖွဲ့ဝင်တွေလာပြီးချိတ်ပိတ်သွားတဲ့ပုံကိုလည်းမျက်မြင်တွေ့ရှိသူတွေရဲ့ပြောစကားအရသူသိရပုံကိုအခုလိုပြောပြပါတယ်
အဲကျွန်တော်တို့မိသားစုအိမ်ရဲ့ပြီးရင်မိသားစုစီဝါရေးလုပ်ငန်းလေးရှိရပေါ့နော်ဈေးထဲမှာဒီရတာမျိုးစီရင်သားရပြုမှဈေးထဲမှာအဲဈေးထဲကဟိုဟာဆိုင်နေတာပေါ့နော်ဆိုင်နေတဲ့ခန်းကြီးရယ်အဲအရာတွေကိုချိန်ပေးခံရတာဗျာမှာတော့ဒီမိသားစုကုံလုံးကမှာတော့ဟိုအမားတယောက်တာဝန်ယူပြီးရောင်းနေရပါတယ်ဆိုင်ရောက်ကျတော့လာတော့အဲဦးသားရှိဆိုင်လာဆိုပြီးကျွန်တော်ဖိနေမယ်အဲ့လိုမျိုးပေါ့နော်ဟိုလာတော့ကျွန်တော်ဖိနေမယ်ကျွန်တော်နာမည်တော့မဟုတ်ဘူးဦးသားရှိဆိုင်လာလို့ပြောပြီးတော့ဦးသားရှိဆိုင်လာပြီးရှင်တာဟာတော့မှတော့ဒီကဟိုသေးသေးလေးအကုန်လုံးကနေပြောဒါဥသက်ရှိတယ်မဟုတ်ဘူးသူမီးစီဝါရေးလုပ်ငန်းဆိုပြီးတော့ပြောတော့အဲကြတော့တမျိုးပြောင်းသွားတယ်တနားရီတင်းမှာအကုန်ရှိပေါ့နော်တနားရီချိန်ပြီးရတဲ့ပုံစံမျိုးပြောသွားပြီးတော့အဲဒါပြီးချိန်ပြီးသွားလို့ပြော
အဆောက်အဦတွေကိုချိတ်ပိတ်သိမ်းဆဲတာဟာဥပဒေကြောင်းအရတရားဝင်မှုမရှိဘူးလို့တရားလွှတ်တော်ရှေ့နေတဲ့ဦးကပြောထားပါတယ်ဒီလိုသိမ်းဆဲမှုတွေကမူရင်စေဝါနဲ့စိတ်ကိုပြောင်းလဲစေတတ်တဲ့စေဝါများဆိုင်ရာဥပဒေအရသာသိမ်းဆဲခွင့်ရှိတယ်လို့လည်းပြောထားပါတယ်ဒါအပြင်
ရာဇဝတ်တစ်ခုခုပေါ့နော်ဖြစ်လာပြီးရေးဆိုရင်အမှု ဖြစ်ပွားနေတဲ့ကာလအတော်အတွင်းမှာဆိုရင်အဲ့ဒီအင်အဆောက်အုံကိုသူကချိတ်ပိတ်လို့ရတယ်နော်ချိတ်ပိတ်လို့ရတာဖြစ်ပါလေပြီးတော့ဟိုအခုမှကျတော့ကျွန်တော်တို့ဒီလက်တော်မှာအဲ့ဒီအမိန့်တစ်ခုမှကျတော့ဒီအခုပေါ့နော်ဒီဒီဖေဗူလာဒီနောက်ပိုင်းမှာပေါ့နော်သူတို့ဘာဟိုပါလဲတာချင်းညာချက်ရှိလဲဆိုတဲ့အခါကျတော့ဒီအရှိအဲ့ပါလဲနေအိမ်မှာပေါ့နော်ဒီအဲ့ဈေးမတိုင်ထားပဲနဲ့နော်ဟိုပါလဲဟိုအဲ့ဈေးမတိုင်ထားပဲနဲ့နော်အမိမတိလူတွေကိုအစုဖဲ့တွေကိုလက်ခံထားတယ်ဆိုရင်အဲ့နေအိမ်ကိုဟိုနိုင်ငံတော်ဘာနာဖြစ်နေတော့ချိတ်ပြင်းနေဆိုတာမျိုးတော့ရှိတယ်ဆိုတော့ဒီလိုအနေထားမျိုးမှာပဲမင်းအင်တာအင်ကိုကျမတို့ချိတ်ပြလို့ရတယ်သို့မဟုတ်နိုင်ငံတော်ဘန္တာတွေနဲ့တိမ့်ဆွေးလို့ရတာဖြစ်တယ်အဲ့ဒီမိမအပကျန်တဲ့ဟာတွေမျိုးဆိုရင်တော့ကျမတို့တွေကတိမ့်ဆွေးလို့ရတာမဟုတ်ပါဘူးဒီလိုမျိုးတိမ့်ဆွေးခြင်းဟာလည်းဥပဒေနဲ့မညီပါဘူးလို့
အကျန်းဖက်တိုက်ဖြတ်ရေးဥပဒေမှာလည်းချိတ်ပိတ်တာနဲ့ပတ်သက်ပြီးမတွေ့ရတဲ့အတွက်အခုလိုလှုပ်ဆောင်ချက်ညွှန်ကြားချက်တွေကတည်ဆဲဥပဒေနဲ့မညီဘူးလို့သူမကအဖြစ်ဆက်ပြောထားပါတယ်လူ့ခွင့်ရေးကျွမ်းကျင်သူကိုနီကီတိုင်းမွန်ကလည်းအနာသိမ့်ပြီးနောက်ပိုင်းမှာပြုလုပ်တဲ့ဥပဒေညွန်ကြားချက်တွေဖြစ်တာကြောင့်ဥပဒေရှုထောင့်ကကြည့်မယ်ဆိုရင်အကျုံးမဝင်သလိုနိုင်ငံတကာလူ့ခွင့်ရေးဥပဒေရကြည့်မယ်ဆိုရင်လည်းပြည်သူကိုပြစ်မှတ်ထားပြီးတော့လူ့ခွင့်ရေးချိုးဖောက်မှုတွေဖြစ်ပါတယ်။ဒါကြောင့်အမျိုးသားညီညွတ်ရေးအစိုးရရဲ့လူ့ခွင့်ရေးဝန်ကြီးဌာနကလည်းညှဉ်းနာသူတွေကိုမှတ်တမ်းတင်ပြန်လည်ကူစားပေးဖို့လိုရမယ်လို့ဆိုပါတယ်။ဒါ့အပြင် NUG အနေနဲ့ပြည်တွင်းပြည်ပအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့လည်းကူညီပေးဖို့လိုမယ်လို့ပြောကြားထားပါတယ်။နေဆောင်ဦးတွေချိတ်ပိတ်တင်းစဲတာနဲ့ပတ်သက်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ကတော့စီးရီးပြမှုအဖြစ်မှတ်တမ်းတင်ထားပြီးတော့ပြည်သူအစိုးရတက်လာမယ်ဆိုရင်ချွင်းချက်မရှိပြန်လည်တင်းယူမယ်လို့လည်းထုတ်ပြန်ထားပါတယ် NUG, CRPH, NLD နဲ့ PDF တို့နဲ့တက်ဆိုင်တဲ့အဆောက်အဦတွေကိုစစ်တပ်ကချိတ်ပိတ်ပြီးနိုင်ငံတော်ပိုင်အဖြစ်တင်းယူနေတာကနိုဝင်ဘာလဆန်းအထိနေအိမ်အလုံး80ဝန်းကျင်ရှိနေပြီလို့RFA ရဲ့စည်ရင်ပြုစုထားမှုရသိရပါတယ်။အဲ့လိုတင်းယူထားတဲ့အိမ်ဒီထဲမှာ NUG ယာယီသမရဒူဝါလက်ရှိလကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာစောဝေဆိုးကျန်းမာရေးဒုတိယဝန်ကြီးဒေါက်တာရွှေပုံဖက်ဒရယ်ပြည်ထောင်စုရေးရာဝန်ကြီးဒေါက်တာစလိုင်းလျံမုံစခေါင်အေရဝီတိုင်းဝန်ကြီးချုပ်ဟောင်းမန်းကျော်နေအိမ်လေးအပါအဝင်ចောင်းသားတမကခေါင်းဆောင်တွေနဲ့ NLD ပါတီဝင်တွေရဲ့အိမ်တွေလည်းပါဝင်ပါတယ်။အရာတော်တိုင်းနေသားကြီးလွှတ်တော်ကိုစလဲဦးဝနာကလည်းပြည်သူပိုင်ပစ္စည်းပြည်သူပြန်ရဖို့အတွက်တော်လိုင်းရေးအမြင်အောင်မြင်အောင်ဆောင်ရွက်ရမယ်လို့ပြောပါတယ်
တော်လိုင်းရေးပြည့်ရခြင်းကိုနိုင်အောင်လုပ်ရင်နိုင်အောင်လုပ်ဖို့လိုတာလေကိုနိုင်တာလေပုံပြီးတော့အဲပြည်သူပိုင်ကောင်းအောင်ပြီးပြီလေပြည်သူဆိုတာကျွန်တော်တို့ပိုင်တာပဲ
အခုလိုအချိန်မှာအခုညီမဲ့နေသလိုခံစားနေရတဲ့ဝက်လက်ကဥစေတင်ကတော့
ကျွန်တော်တို့ဒီအိမ်တိန်ဖြစ်အောင်ဖန်တီးဖို့ဆိုတာတိတ်လွယ်တာမဟုတ်ဘူးအဲကျတော့ဘာဖြစ်လဲဆိုတော့မိသားစုလိုက်ဘွားပြက်တယ်လို့အဲ့လိုခံစားရတာပဲဟုတ်တယ်ကျွန်တော်တို့ကဒါရီယာဟိုမတရားသဖြင့်ရှာတဲ့ဟိုစီစဉ်ဥစ္စာလည်းမဟုတ်ဘူးဟိုကိုယ့်ကိုယူနာစူးစမ်းမှုနဲ့ဒီတိုင်းတာတီရောက်အောင်အဲ့ဒါချွတ်ချံချွတ်တာပြီးလှုပ်ဆောင်လာတာဆိုတော့ဟိုမိသားစုလုံးစိတ်လည်းဆင်းရဲကြတယ်ပေါ့ဗျာဆိုရင်ကျွန်တော်တို့ပိုင်ဆိုင်မှုကိုအရှိတိုင်းလေးပြန်ရကြင်တာပေါ့ဗျာ
မြို့နယ်ပါတီရုံးနဲ့နေအိမ်တွဲလျက်ဖြစ်နေတဲ့ဝက်လက်ပြည်သူလွတ်တော်ကိုယ်စားလှယ်ဦးမြင့်သိန်းတို့နေအိမ်ကလည်းချိတ်ပိတ်ခံထားရတဲ့အပြင်ကလထိုင်လုံး200ကိုလည်းတည်ယူသွားတယ်လို့ပြောပါတယ်။ဒီလိုဖြစ်ရတဲ့အတွက်ဦးမြင့်သိန်းကတော့နိုင်ငံတကာရဲ့ဖိအားတွေလိုအပ်တယ်လို့မှတ်ချက်ပြုပြောဆိုပါတယ်
။ကျွန်တော်တို့ဒါကျွန်တော်တို့အနေနဲ့ဒါဘယ်သူမှဒါသူတို့ကိုကျွန်တော်တို့ဒါစောရကတက်လို့မရတဲ့အနေထားပါနော်။ကျွန်တော်တို့ကျွန်တော်အနေနဲ့ပြောချင်တာကတော့နိုင်ငံတကာရဲ့အကူအညီပေါ့နော်။နိုင်ငံတကာကနေပြီးတော့စစ်ကောင်စီရဲ့ဥရိမဲ့လောက်ရတဲ့ကိုမလုပ်ရအောင်ဖိဖိရောင်းနဲ့အရေးယူပညာပေးစုံမစေချင်ပါတယ်။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖန်သားတွေကမျှော်လင့်ပါတယ်။ဒိုးအတန်တန်လှန့်အစီအစဉ်ကိုဒိုးအတန်ရဲ့ Facebook အစမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နံနက်6:00ကနေ9:00တွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုမရှင်လေးကပံ့ပိုးပူညီထားပြီး Foundation Hero တဲ့ကတင်ဆက်တာဖြစ်ပါတယ်။ဒုအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတူတရှိပါတယ်ရှင်
။ Frontier မြန်မာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးထားတဲ့ဒုအတန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ဗျာ။
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို
email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြစေ VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
် VOA American တန်ကနေ November 20ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00ကနေ10:00အထိလိုင်းလို့မီတာ19.25 30နဲ့လိုင်းလိုက်မီတာ190လောက်ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသောမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသောမှာဖြစ်ပြီးတော့ဒီထဲမှာတော့စနေညတိုင်းထုတ်လွှင့်ပေးနေကြဦးတင်မောင်သားရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကွာအစီအစဉ်နဲ့အတူတပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းအစီအစဉ်နဲ့နိုင်ငံတကာသတင်းအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီထဲကမှရင်ဆုံးတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကွာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ရွေးကောက်ပွဲနဲ့တက်လာတဲ့အစိုးရတရအုပ်ချုပ်တာနဲ့အဲ့ဒီအစိုးရရဲ့အုပ်ချုပ်ရေးဟာဒီမိုကရေစီကြတဲ့အုပ်ချုပ်ရေးဖြစ်ပါပြီလားအုပ်ချုပ်ရေးဟာရွေးကောက်တင်မြောက်ခံပုဂ္ဂိုလ်တွေနဲ့အစိုးရဝန်ထမ်းတွေရဲ့ကိစ္စသက်သက်လားပြည်သူလူထုရဲ့အခန်းကဏ္ဍမပါတော့ဘူးလားဒီအကြောင်းတွေကိုဒီတစ်ပတ်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာဥတ္တမောင်တန်းကအောက်ဆိုတက်ကတော်မှာပါရဂူပွဲယူဖို့ကြိုးစားနေတဲ့ကိုအောင်ဟိန်းနဲ့ဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
နိုင်ငံရေးမှာအစိုးရတရားအတွက်တရားဝင်မှုဟာအလွန်ကိုအရေးကြီးပါတယ်။ဒီမိုကရေစီလို့ပြောကြတဲ့အခါပြည်သူလူထုအတွက်ပြည်သူလူထုကတရားမျှတလွတ်လပ်သောရွေးကောက်ပွဲနည်းလမ်းနဲ့ရွေးချယ်တင်မြှောက်တဲ့အစိုးရလို့နားလည်တတ်ကြပါတယ်။ဒါကြောင့်ခေတ်ပြိုင်ဒီမိုကရေစီရဲ့အစိုးရစက်တက်မှာတရားဝင်မှုအတွက်ရွေးကောက်ပွဲကအဓိကကျပါတယ်။ဒါပေမဲ့ဒါနဲ့လည်းဘလုံးလောက်ပြန်ပါဘူး။ဒီမိုကရေစီသဘောအရတရားဝင်မှုကိုပြောတဲ့အခါမှာတော့အဲ့ဒီလိုပြည်သူကရွေးချယ်တဲ့အစိုးရဖြစ်ရောမကပြည်သူလူထုပါဝင်ဆုံးဖြတ်နိုင်တဲ့အစိုးရစနစ်ခိုင်မာမခိုင်မာဆိုတဲ့သဘောပါပါဝင်လာပါတယ်ပြည်သူလူထုရဲ့ဘဝတိုးတက်ရေးအတွက်ဖြစ်တာကြောင့်ပြည်သူလူထုကပဲဒီအုပ်ချုပ်ပုံမှာတော့ချက်ဖြစ်ပါတယ်ဒါကြောင့်ပြည်သူလူထုရဲ့သိပိုင်ခွင့်တနည်းပြောရင်သတင်းရယူပိုင်ခွင့်ကိုအတိမတ်ပြုလေးစားတဲ့စနစ်တွေနဲ့အုပ်ချုပ်ပုံကိုတည်ဆောက်ကြရပါတယ်အဲ့ဒါကြောင့်လဲပွင့်လင်းမြင်သာရေးတာဝန်ခံမှုရှိရေးနဲ့မူဝါဒခေါင်းများချမှတ်အကောင့်တဲ့ပေါ်ရေးတွေဟာအုပ်ချုပ်ရေးပြည်ပြပြောင်းလဲရေးတွေမှာအဓိကအချက်တွေဖြစ်လာကြတာပါဒီအကြောင်းတွေကိုပါတဂူဘွဲ့ယူဖို့စ조사နေတဲ့ကိုအောင်ဟိန်းနဲ့ဒီပတ်ဆွေးနွေးထားပါတယ်ကိုအောင်ဟိန်းဟာမြန်မာနိုင်ငံမှာလူမှုစီးပွားဆရာမူဝါဒလေ့လာရေးဌာနနဲ့မစ္စိကန်တက်ကတော်တို့ပူးပေါင်းပြီးလေယာဉ်စိုက်ပျိုးရေးဆရာထုတ်လုပ်မှုဝင်းဆက်သူတည်နာတွေလောက်ခဲ့ကြရမှာတော်တော်များများသူတည်နာတွေမှာပါဝင်ခဲ့တဲ့သူတယောက်ပါအခုခါမှာတော့အော့စတရိုတက်ကလူမှာဆက်လက်လေ့လာနေပါတယ်ကိုအောင်ဟင်းကိုကျွန်တော်အခုလိုစပြီးမေးကြည့်ပါတယ်အဲ့တော့ပထမဦးဆုံးကိုအောင်ဟင်းကိုကျွန်တော်စပြီးမေးချင်တာကတော့ဒီမိုကရေစီနဲ့အုပ်ချုပ်ရေးစနစ်ဒီမိုကရေစီကိုအုပ်ချုပ်ရေးစနစ်ကဘယ်လိုအထောက်ပံ့ပြုနိုင်တယ်ဘယ်လိုအားနည်းအောင်လုပ်နိုင်တယ်ဆိုတဲ့အကြောင်းလေးနဲ့ကျွန်တော်တို့စကြည့်အောင်ပါကိုအောင်ဟင်းပြောပြပါအောင်
ဟုတ်ကဲ့ဆရာအတိအကျတော့ဆရာခုနပြောလို့ပေါ့နော်ဒီဒီမိုကရေစီနဲ့အုပ်ချုပ်ရေးဆိုရင်ကျွန်တော်တို့နိုင်ငံတကာအဖွဲ့အစည်းတွေဖြစ်တဲ့ဥပမာဆိုပါဆိုဆရာ Council of Europe ဆိုရင်သူတို့ချမှတ်ထားတဲ့ Democratic Good Governance ပေါ့နော်ဆရာဒီစနစ်ချက်ညွှန်းဆိုတင်နေပေါ့ဆရာအဲ့လိုချိန်ဆထားတာရှိတယ်ပေါ့ဒီစနစ်ချက်ထဲမှာကျွန်တော်တို့နိုင်ငံရေးနဲ့သက်ဆိုင်တဲ့ဟာတွေပါတယ်ဥပမာလွတ်လပ်ပြီးတော့ကြားမျှတမှုရှိတဲ့ဟိုဟာရွေးကောက်ပွဲဖြစ်ရမယ်ပေါ့နော်ဒါပေမဲ့အုပ်ချုပ်ရေးနဲ့အဓိကထားပြီးပါတဲ့ခါတွေကြတော့ဥပမာဘယ်လိုလဲဆိုတော့သူကတောင်းဝန်ယူမှုတောင်းဝန်ခံမှုရှိတဲ့အုပ်ချုပ်ရေးဖြစ်ရမယ်နောက်ကျွန်တော်တို့ဝင်လင်းညင်သာမှုရှိတဲ့အုပ်ချုပ်ရေးဖြစ်ရမယ်။အဲနောက်ဥမာပေါ့ဖြစ်ရောက်တဲ့အုပ်ချုပ်ရေးဖြစ်ရမယ်ပေါ့နော်။ဆရာဒါတွေလည်းပါတယ်ပေါ့နော်။အဲကြတော့တို့ဒီခုနနိုင်ငံတကာအတွေးမှာတော့တို့ဒီမိုကရေစီနဲ့အုပ်ချုပ်ရေးကိုချိတ်ဆက်တဲ့အခါမှာဒီလိုဖြစ်တင်နေဆိုတဲ့စံညွှန်းတွေတော့ဆက်မထားတာရှိရပါ။ဟုတ်ကဲ
့။ဟုတ်ကဲ့။အဲ့ဒီအကြောင်းအချက်လေးတွေကိုပဲကျွန်တော်တို့နည်းနည်းပို့ပြီးတော့ပေါ့နော်။အဓိကအချက်တွေပေါ့။ခုန12ချက်ထဲကအဓိကကြားတဲ့အချက်ကလေးတွေကိုပဲကျွန်တော်ပြန်သွားရအောင်ပေါ့နော်။ပထမဦးဆုံးအပွင့်လင်းမြင်သာရေးဆိုတဲ့အကြောင်းအချက်ကိုမြန်မာနိုင်ငံမှာအုပ်ချုပ်ရေးပြုပြင်ပြောင်းလဲရေးလုပ်တဲ့အခါမှာလည်းနိုင်ငံတကာအဖွဲ့အစည်းတွေကအလေးပေးပြီးပြောကြတာရှိပါတယ်။ဒါကြောင့်အစိုးရအဖွဲ့တစ်ဖွဲ့အစိုးရဌာနတွေဟာပွင့်လင်းမြင်သာဖို့လိုအပ်တာလေ။
ကျွန်တော်နှစ်ပိုင်း ဒီကစီမံတဲ့နော်တပိုင်းကကြတော့ခုနကျွန်တော်ဒီမိုကရေစီကိုအခြေခံတဲ့ကျွန်တော်အုပ်ချုပ်ရေးဆိုတဲ့အခါကျတော့အဓိကတော့လွယ်လွယ်နဲ့ပြောမယ်ဆိုရင်တော့ပြည်သူကိုအခြေခံတဲ့အုပ်ချုပ်ရေးပေါ့ဗျာ။အဲကြတော့တစ်ဖက်ကကြည့်မယ်ဆိုရင်ကျွန်တော်တို့ဒီမိုကရေစီမူဝါဒဒီမိုကရေစီပရင်စပယ်တွေဘက်ကကြည့်မယ်ဆိုရင်တော့အာဏာကိုအလွဲသုံးစားပြုလုပ်ခြင်းမရှိအောင်ကျွန်တော်တို့ဝင်ရင်းညင်သာမှုရှိတင်မယ်ပေါ့။နောက်တစ်ခုကကျတော့အုပ်ချုပ်ရေးပိုင်းကကြည့်မယ်ဆိုရင်ကျတော့ကျွန်တော်ဘာလို့ဝင်ရင်းညင်သာမှုရှိတင်လဲဆိုတော့သူကထိရောက်မှုရှိအောင်ပေါ့ဗျာနော်။ဒီဘာဖြစ်လို့လဲဆိုတော့ခုနအထူးသဖြင့်ကျွန်တော်တို့ဟိုပြည်သူအနေနဲ့ဝင်လင်းအုပ်ချုပ်တဲ့အခါမှာဝင်လင်းမြင်သာမှုရှိမှသာလေပြည်သူအနေနဲ့ခံမလိုက်တဲ့မူဝါဒတွေခံမလိုက်တဲ့အကောင့်ထဲပေါ်လိုက်တဲ့စီမံကိန်းတွေဟာပြည်သူရဲ့တကယ့်လိုအပ်ချက်ကိုသိတိရရဖြေစမ်းနိုင်ပြန်ရှိမရှိပြည်သူအနေနဲ့ပြန်ပြီးအကဲဆက်နိုင်မှာဖြစ်တာပေါ့ဆရာနော်အဲ့အတွက်ကြောင့်အရေးပါတယ်လို့ကျွန်တော်တို့ထင်ပါတယ
်ဟုတ်တယ်ဒီမိုကရေစီလို့ပြောတဲ့အခါမှာလည်းကျွန်တော်တို့ပြည်သူလူထုအတွက်ပြည်သူလူထုကတရားမျှတလွတ်လပ်တော်ရွေးကောက်ပွဲနိလန်တွေနဲ့ရွေးချယ်တင်မြှောက်လိုက်တဲ့အစိုးရလို့ပြောကြတာ ው အဲ့တော့ပြည်သူလူထုစီကနေလာတဲ့ပြည်သူလူထုစီပြန်သွားမယ်ဆိုတော့ပြည်သူလူထုပါဝင်နိုင်ရေးပေါ့နော်ဒီသဘောရာပွင့်လင်းမြင်သာရေးကလည်းခုနကော်ဝင်းပြောသွားသလိုအဓိကတော်တော်လေးအရေးကြီးပါတယ်တာဝန်ခံမှုနဲ့ပတ်သက်ပြီးတော့လေဒါနိုင်ငံတကာအဖွဲ့အစည်းတွေရောအုပ်ချုပ်ရေးပြုပြင်ပြောင်းလဲမှုတွေမှာပါတော်တော်များများပြောကြတာရှိတယ်အဲဘာကြောင့်လို့ကော်ဝင်းပြောချင်ပါလဲ
ဘာလို့တာဝန်ခံမှုပြောကြရလဲဆိုတော့ပြည်သူကတောင်းတပီတူကဆွဲပေးလိုက်တဲ့အာဏာကိုဒီအုပ်ချုပ်တဲ့လူတွေကနေအသုံးပြကြတဲ့အခါမှာပြည်သူစံနာအတိုင်းပေါ့နော်ပြည်သူလူခုနပြောတဲ့အတိုင်းဆိုပြည်သူလူအပ်ချက်အတိုင်းတကယ်လုံးမလုံဆိုတာကဒီတောင်းဝန်ခံမှုအပိုင်းနဲ့အများကြီးသွားပြီးတက်ဆိုင်တော့ပေါ့နော်အဲ့တော့ကမ္ဘာပံဥမာကမ္ဘာပံအနေနဲ့ကျတော့သူကနားလဲတာကျတော့တောင်းဝန်ခံမှုအပိုင်းကိုဆိုတော့နှမျိုးတို့ကနားလဲကြတယ်ပေါ့
ဟုတ်ကဲ့
ဆိုရင်ဒီတောင်းဝန်ခံမှုတောင်းဝန်ယူမှုကိုကျွန်တော်တို့ခုနဒီအဆင့်ဆင့်ပြန်ပြီးတော့ထိချုပ်ထားတဲ့သဘောပေါ့ဆရာနော်ဥမာပြည်သူကနေကျတော့နိုင်ငံရေးလောကမှာရှိတဲ့နိုင်ငံရေးသမားတွေကိုကျွန်တော်ရွေးခောက်ပွဲနဲ့ထိန်းချုပ်တယ်ပေါ့နိုင်ငံရေးသမားတွေကကြတော့ကျွန်တော်တို့ခုနအုပ်ချုပ်ရေးမှာရှိတဲ့လူတွေကိုကြတော့သူတို့ဒီတောင်းခံမှုတောင်းယူမှုရှိတဲ့ကော်မတီတွေနဲ့ပတ်သက်ပြန်လဲထိန်းချုပ်တယ်ပေါ့နော်ဆရာကျွန်တော်မှာပါလီမန်ထရီကော်မတီလိုဟာမျိုးပေါ့ပြီးတော့ကျွန်တော်တို့ခုနဝန်ကြီးတွေကကြတော့အောက်ဆရာလူတွေကိုပြန်ပြီးထိန်းချုပ်တယ်ပေါ့ဒါကတော့သူတို့ခုနကမ္ဘာပံပြောတာက long route of accountability ပဲပေါ့နော်ဆရာ
ဟုတ်ကဲ့
ဒါမဲ့အဲ့ဒီအပြင်ခုနပြည်သူကနေပြန်ပြီးတော့တာဝန်ခံမှုတာဝန်ယူမှုကိုပြန်လည်ထိန်းချုပ်တာလည်းရှိတယ်။အဲ့လာကြတော့အဓိကကတော့ပြည်သူဒီခုနကျွန်တော်မူဝါဒချမှတ်တဲ့အုပ်ချုပ်တဲ့အဆင့်ဆင့်မှာပြည်သူရဲ့ပါဝင်မှုကနေတစ်ဆင့်ပြန်ပြီးတော့ကျွန်တော်တာဝန်ခံမှုတာဝန်ယူမှုကိုပြန်လည်ထိန်းချုပ်တာပေါ့နော်။အဲ့ဒီထိန်းချုပ်မှုကအပေါ်ကနေထိန်းချုပ်တာလည်းအောက်ကနေထိန်းချုပ်တာလို့ပဲပြောကြအောင်။အဲ့နှစ်ခုနဲ့ပြန်ပြီးထမ်းကြရတာပေါ့နော်ထိန်းချုပ်ကြရတာ
။ဟုတ်ကဲ့။အဲ့ဒီလိုတာဝန်ခံမှုရှိလာအောင်လုပ်ကြတဲ့နီးနာရန်တရားတွေပေါ့နော်။အခုနကောင်းရင်းပြောသွားတယ်ဆိုရင်အဲ့ဒီနီးနာရန်တရားစနစ်တွေပေါ့လေဆိုတော့အဲ့ဒါတွေအားလုံးဟာစောစောကကောင်းရင်းမူလအဖွင့်မှာပြောသွားသလိုပဲပြည်သူလူထုအတွက်ထိထိရောက်ရောက်အကျိုးပြုနိုင်ရေးနဲ့အများကြီးဆက်ဆက်နေမယ်လို့ထင်ပါတယ်ဆိုတော့
ဟုတ်တယ်
ဒီအုပ်ချုပ်မှုကိုပြောတဲ့အခါမှာလည်းကမ္ဘာပံကအတိတ်ပဲဖွင့်ဆိုချက်တစ်ခုကိုကျွန်တော်ဖတ်ရတာဆိုလို့ရှိရင်အုပ်ချုပ်ရေးကောင်းတစ်ခုဆိုတာမူဝါဒကောင်းတစ်ခုကျင့်သုံးနိုင်တဲ့ပတ်ဝန်းကျင်ကိုဖန်တီးတာပဲဆိုတဲ့သဘောမျိုးလေးပြောထားတာကိုတွေ့ဝူးတယ်ပေါ့နော်ဆိုတော့ထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့ဆိုရင်ဘလို့အကြောင်းချက်တွေများလို့မလဲဗ
ျမူဝါဒကိုထိထိရောက်ရောက်အကောင်းဆုံးဖွင့်နိုင်မယ်ဆိုရင်ကြတော့ဆရာအဓိကဆန်တော့ပြည်သူလူထုပါဝင်မှုကရေးကြည့်တယ်လို့တော့ကျွန်တော်ကမြင်တယ်ပေါ့နော်ပြည်သူလူထုလိုအပ်ချက်ကဘာလဲဆိုတာပြည်သူလူထုကြုံတွေ့နေရတဲ့ချက်ချက်ကဘာလဲပြည်သူလူထုကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကဘာလဲဆိုတော့ဒါအတူတူတစ်စားနားလည်မှုကနေစမယ်ဆင်းနေပေါ့နော်ဆရာအဓိကနေတစ်ဆင့်ခုနကျွန်တော်ဒီဖွံ့ဖြိုးပြီးနိုင်ငံတွေလို့ခေါ်တဲ့ဥမာ UK တို့ US တို့မှာဆိုကြတော့ကျွန်တော်တို့ခုနဒီကျွန်တော်ဥပဒေတွေကြားထမ်းပြီးတော့မူဝါဒဆမှတ်တဲ့လမ်းစဉ်တစ်ခုမှာပြည်သူလူထုနဲ့ဟိုပြည်သူလူထုကိုဖိတ်ခေါ်ပြီးတော့စနစ်တိုင်မှုတွေလုပ်ကိုလုပ်ရမယ်ဆိုတဲ့ဥပဒေတွေချမှတ်ထားတာမျိုးတွေအာရှိမယ်ပေါ့နော်ဆရာဒီဖွံ့ဖြိုးတဲ့နိုင်ငံတချို့မှာကြတော့အဲ့လိုဥပဒေမျိုးမရှိတော့ပြည်သူလူထုကိုတနည်းတစ်ပုံနဲ့ဒီဥပဒေချမှတ်ထားခြင်းမရှိတော့တနည်းတစ်ပုံနဲ့ပါဝင်ခွင့်ရှိအောင်ဒီဘက်နဲ့ဥပမာကြီးလည်းရှိပါတယ်ဟုတ်ကဲ့ဆရာ
ဟုတ်ကဲ့အဲမကြသိငယ်ကလည်းကိုအောင်ဟင်းကဒီစာတန်းတစ်စောင်ရေးဖို့အတွက်နိုင်ဂျီးရီးယားကိုသွားခဲ့တယ်ပေါ့နော်အာဖရိကနိုင်ငံတွေကိုသွားခဲ့တယ်ဆိုတော့ဖွံ့ဖြိုးဆဲနိုင်ငံတွေနဲ့ဖွံ့ဖြိုးပြီးနိုင်ငံတွေကအဲ့ဒီလိုထိရောက်တဲ့အုပ်ချုပ်မှုကောင်းကိုကျင့်သုံးတဲ့နေရာမှာဘယ်လိုများကွဲပြားခြားနားတာတွေ့ရလဲဗ
ျဟုတ်ကဲ့ဆရာဥမာခုနနည်းနည်းစပြီးတော့ပြောခဲ့သလိုပါပဲဆရာဥမာကျွန်တော်တို့ UK မှာဆိုရင်ကျွန်တော်တို့ဒီထိရောက်တဲ့မူဝါဒဆမှတ်ရေးဖြစ်ဖို့ဆိုရင်အထူးသဖြင့်ခုနကျွန်တော်ကပြောနေတဲ့အချိန်မှာပြည်သူလူထုပါဝင်မှုကိုစောင့်ပေးပြီးကြောင်းနေအဲ့ကပဲဆက်ပြီးပြောကြတာပါဆရာပြည်သူလူထုပါဝင်မှုရှိအောင်ဆိုတော့ကျွန်တော်တို့ဒီဥပဒေချမှတ်ထားတာရှိတယ်ပေါ့နော်ကျွန်တော်ဒီ policy တစ်ခုချမှတ်တော့မယ်ဆိုရင်ပြည်သူလူထုနဲ့ပြည်သူလူထုကိုဒီ consultation လုပ်ရတဲ့ process မှာမဖြစ်မနေပါဝင်ခွင့်ပြည် ရောဥပဒေထားမထားတာမျိုးဖွံ့ဖြိုးပြီးနိုင်ငံတွေမှာ UK လိုဟာမျိုးမှာပါဒါမှမဟုတ်ရင်ဥပဒေတစ်ခုကိုစာချမှတ်တော့မယ်ဆိုရင်သူက consultation period ပေါ့နော်ဒီကာလအတွင်းမှာပြည်သူလူထုအနေနဲ့သူက complaint တင်လို့ရတယ်ဒီဥပဒေနဲ့ပတ်သက်ပြီးတော့နော်အဲ့လိုကာလမျိုးတွေသတ်မှတ်ထားအောင်ထားမှတ်ရမယ်ဆိုပြီးတော့ကျွန်တော်ဒီဖွံ့ဖြိုးပြီးနိုင်ငံတွေမှာချမှတ်ထားလိုက်ပြီပေါ့နော်ဥပမာဖွံ့ဖြိုးတဲ့နိုင်ငံတွေမှာကြတော့သူကသူဆရာအိန္ဒိယလိုနိုင်ငံမျိုးမှာကြတော့တချို့စိတ်ချိန်မှာဆိုရင်သူကအောက်ခြေမှာရှိတဲ့ခုနဝန်ထမ်းတွေအစားသူတို့ကဒီလူမှုအခြေခံနဲ့တခြားဖွဲ့စည်းကျွန်တော် CSO တွေခေါ်တာပေါ့နော် Civil Society Organization တွေကိုပါဝင်ခွင့်ရပြီးတော့သူတို့နဲ့ဆွေးနွေးတိုင်ပင်ပြီးတော့အာဒီကျွန်တော်တို့ဒီစီမံကိန်းတွေကိုဘယ်လိုအကောင့်တွေပေါ်ကြမယ်ကလေးတွေကိုဘယ်လိုပညာသင်ကြမယ်အာတက်မကြီးဝန်ဆောင်မှုတွေကိုဘယ်လိုပေးကြမယ်ဆိုပြီးတော့ကျွန်တော်တို့ခုနဥပဒေမချမှတ်ထားတာတောင်မှဒီလူမှုကိုတိုင်ပင်နဲ့ဓလိထုံနှန်းစင်တာနဲ့တွားကြတဲ့အဖွဲ့တွေလည်းရှိပါသေးဆရာဥမာဒီရလိုခံမှုမှာပေါ့
ဟုတ်ကဲ့ဟိုနောက်ဆုံးမေးခွန်းလေးပါအထူးသဖြင့်အောက်ချုပ်မှုပြုပြင်ပြောင်းလဲရေးတွေကိုလုပ်ကြတဲ့အခါမှာပေါ့နော်အရင်တုန်းကတော့အဲ new public management ဆိုပြီးတော့ခေါ်တဲ့အများပြည်သူဆိုင်ရာစီမံခန့်ခွဲမှု tip ဆိုတဲ့အယူအဆနဲ့ပြောင်းလဲလာကြတာရှိတယ်။ပမာအဖြစ်ဆိုရင်ပုဂ္ဂလိကကဏ္ဍမှာစီမံခန့်ခွဲသလိုနော်ဒီအစိုးရလုပ်ငန်းတွေမှာလည်းပုဂ္ဂလိကဆိုင်ရာစီမံခန့်ခွဲရေးကိုသွားမယ်ဆိုတဲ့ဟာတွေရှိတယ်။နောက်ပိုင်းမှာကျတော့အဲ citizen engagement ဆိုတဲ့နိုင်ငံသားတွေပါဝင်တဲ့နော်ပြုပြင်ပြောင်းလဲရေးတွေလုပ်လာကြတာရှိတယ်။အဲ့တော့ကဘာကြီးကဘလို့လမ်းကြောင်းမျိုးပေါ်ပါအုတ်ချုပ်ရေးပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတွားနေတာကိုတွေ့ရတယ
်။ဟုတ်ဆရာပြောတာမှန်တယ်ဆရာခုနကဒီလက်ရှိအွေကပေါ့နော်ကျွန်တော်နားလဲတလောက်ကတော့ခုနကဆရာပြောခဲ့သလိုပဲအရင်တုန်းကကြတော့သူကဒီ1990ပိုင်းတွေမှာဒီပုဂ္ဂလိကဆန်နဲ့အုတ်ချုပ်ရေးပုံစံမျိုးနဲ့တွားကြရအောင်ဆိုပြီးတော့လှုပ်ကြတာရှိတယ်ပေါ့နော်အတိုင်းအတာတစ်ခုတစ်ခုမအောင်မြင်တာရှိတယ်မောင်မြင်တဲ့အခါအဲ့လားလဲဘာလို့လဲဆိုတော့အခုကျွန်တော်နေတဲ့ကဘာကရှိနေတဲ့ပြဿနာတွေကအဖွဲ့အစည်းတစ်ခုတည်းကဖြေရှင်းလို့မရတဲ့ပြဿနာတွေအများကြီးရှိလာတာလေပါတာပေါ့နော်ဆရာအဲပြီးတော့ရှုပ်ထွေးတဲ့ပြဿနာတွေပါလာတာဒီအဲ့ကြတော့အရွေးအနေနဲ့ကတော့ဖြစ်နိုင်တာပို့ပြီးတော့ပူးပေါင်းပါဝင်ပြီးတော့တောင်းရကြတာပေါ့အဖွဲ့အစည်းအစိုးရအထက်မှာပဲဖြစ်ဖြစ်အစိုးရအဖွဲ့အစည်းနှစ်ခုပေါင်းပြီးတော့ပြဿနာဖြေရှင်းတဲ့ခါမျိုးလေးဒါမှမဟုတ်ရင်ဒီအစိုးရအဖွဲ့အစည်းတွေနဲ့ကျွန်တော်ပုဂ္ဂလိကဒီစီဘာအဖွဲ့အစည်းတွေပဲဖြစ်ဖြစ်ကျွန်တော်တို့ပြည်သူလူထုတွေခေတ်ကခုနပြောခဲ့တဲ့ Civil Society Organization တွေနဲ့ဖြစ်ဖြစ်ဖြစ်ဖြစ်ဒီပူးပေါင်းပြီးတော့ဟိုပြဿနာတစ်ခုကိုဖြေရှင်းကြတာပဲဖြစ်ဖြစ်ပေါ့နော်အရွေးကတော့အဲ့ဒီဘက်ကိုသွားနေတာဖြစ်နေ။ဒါခုနပြောတဲ့ကောဒီပူးပေါင်းပြီးတော့အုပ်ချုပ်တဲ့အရွေးဘက်ကိုသွားနေတယ်လို့မြင်ပါတယ်။ဟုတ်ပြီဒီပေါင်းပေါ့နော်ဒီတိနဲ့ပါအပေါင်းပူးပေါင်းပြီးတော့ပြဿနာဖြေရှင်းကြတဲ့အရွေးကိုသွားနေတယ်လို့မြင်ပါတယ
်။ပုံပြောမှုတော့ကြတဲ့နိုင်ငံတွေပါရောအဲ့ဒီအရွေးအတိုင်းစပြီးလိုက်နေကြတာတွေကိုတွေ့ရလားခင်ဗျ။
ကျတူရလေဆရာဥမာခုနကျွန်တော်ပြောခဲ့လို့ပဲကျွန်တော်ပထမအတော်ပိုင်းကအိန္ဒိယကိုဥပမာပြီးတော့ဥမာအိန္ဒိယကျွန်တော်တို့ဒီဟိမာလေးပရာသတ်ဆိုတာဆရာပရာသတ်ကကျတော့သူကကျွန်တော်ဟိမာလေးယာ region ပေါ့နော်ဆရာမှာရှိတဲ့ဒီသူတို့ state တခုမှာဆိုရင်အဲ့လိုပဲဆရာဒီပညာသူတို့အောက်ဆီမှာရှိတဲ့ပညာရေးဝန်ဆောင်မှုပေးတဲ့အစိုးရဌာနတွေဆိုရင်သူကအဓိကသူတို့ဒီအမျိုးသမီးတွေအဓိကပါဝင်တဲ့အဖွဲ့အစည်းတွေဖွဲ့ထားတဲ့အောက်ဆီအဖွဲ့အစည်းတွေကိုသူတို့ကတိုင်ပင်တာတွေဟိုကလေးတွေဘယ်လိုပညာသင်ကြမလဲပေါ့နော်တောင်းတွေကိုဘယ်နေရာမှာစောက်တင်လဲပေါ့တောင်းအထင်တွေကိုဘယ်လိုနေရာမှာကြာရှမ်းတင်လဲပေါ့နော်အဲ့ဒီလိုတိုင်ပင်ပြီးတော့ဆွေးနွေးပြီးတော့မှတဆင့်ဒီခုနတောင်းတွေတိစောက်တာတွေတင်းညွန့်ညွန့်နှံ့နေကြာရှမ်းတာတွေဆရာဆရာမတွေခန့်အပ်တာတွေကိုလောက်ကြတာဖြစ်ပြာဟုတ်ကဲ့ပ
ါဟုတ်ကဲ့ကျေးဇူးပါရယ်ကိုအောင်ဟေ
းဟုတ်ကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့အခုပြောဆွေးနွေးသွားတာကတော့ Oxford Tech လို့မှမူဝါဒရေးရပါတယ်ပါတကူပွဲအကြောင်းသားကိုအောင်ဟေးဖြစ်ပါတယ်ကျွန်တော်တမောင်သားပါ
ဥတ္တမောင်းသားစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ Frontier မြန်မာသတင်းဌာန Editor Danny Fancher American နိုင်ငံကိုပြန်ရောက်သွားတာ Nippon Foundation ဥက္ကဋ္ဌ Mr. Sasakawa ရခိုင်ပြည်နယ်ကိုသွားရောက်ပြီးတော့အပြစ်ခတ်ရစဲရေးအခြေအနေသွားရောက်လေ့လာခဲ့တာနဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနအာရှဆိုင်ရာအထူးသံတမန်ဇွန်ကောရှန်မြန်မာနိုင်ငံရဲ့ခီးစဉ်အပါဝင်တပတ်အတွင်းမြန်မာသတင်းတွေကိုနားလောင်တဲ့ကိုဝင်းခမ်းမောင်တို့ကစူးစီးတင်ပြထားပါတယ်ခင်ဗျာ
စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကိုနိုင်ငံတကာနဲ့ဒေသရင်းသံတမန်တွေလောက်တလောရောက်လာတဲ့ရလအဖြစ်ဖမ်းဆီးခံရသူတွေပြန်လွတ်သားမျိုးတွေရှိနေပါတယ်စစ်ကောင်စီကဖမ်းဆီးထိန်းသိမ်းခဲ့တဲ့အမေရိကန်စာနယ်ဇင်းသမားဒန်နီဖန်စတာနိုဝင်ဘာ16ရက်နေ့ကပဲမီရှိဂန်ပြည်နယ်ကသူအိမ်ကိုပြန်ရောက်ပါတယ်Frontier မြန်မာသတင်းခန့် Editor Mr. Fenster ဟာမေလ24ရက်နေ့ကရန်ကုန်ကနေပြန်ထွက်ဖို့လေဆိပ်ရောက်တဲ့အချိန်စစ်ကောင်စီကဖမ်းဆီးပြီးတော့ပုံမှန်5ခုနဲ့တရားစွဲဆိုခဲ့တာပါသူ့ကိုထောင်ဒဏ်17နှစ်ပြစ်ဒဏ်ချမှတ်လိုက်ပြီးတဲ့နောက်နိုဝင်ဘာ15ရက်နေ့မှာတော့ပြစ်ဒဏ်အားလုံးကနေလွှင့်ရင်ခွင့်ပေးပြီးတော့ပြန်လည်ပေးခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken ကလည်း Danny Fenster လွှတ်မြောက်ခဲ့တဲ့အပေါ်ကြေညာချက်ထုတ်ပြန်ခဲ့ပါတယ် မြန်မာနိုင်ငံမှာမတရားဖန်စီခံရတဲ့ကြံအကျဉ်းချနေသူတွေပြန်လည်လွတ်မြောက်ရေးဆက်ပြီးတော့တိုက်တွန်းဆောင်ရွက်သွားမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့နိုဝင်ဘာလ15ရက်နေ့ကြေညာချက်မှာဖော်ပြထားပါတယ်ဂျပန်မြန်မာချစ်ကြည်ရေးအသင်းဥက္ကဋ္ဌဟိုက်ဒိုဝါတာနာဘီမြန်မာနိုင်ငံအမျိုးသားပြန်လည်တင်မြင့်ရေးအထူးကိုယ်စားလှယ်နဲ့နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုဟီဆဆာကာဝါနဲ့ရစ်ချစ်ဆန်ဆန်နာဥက္ကဋ္ဌဘီရစ်ချစ်ဆန်တို့ရဲ့မေတ္တာရက်ခံချက်အရာလူသားချင်းစာနာမှုကိုအလေးထားတဲ့အနေနဲ့ဒန်နီဖန်စတာကိုပြန်လို့ပေးခဲ့တာလို့စစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်
ရခိုင်ပြည်နယ်တွင်းအေအေရခိုင်တပ်ဖွဲ့နှင့်မြန်မာစစ်တပ်ကြားအပြစ်ရရေးသဘောတူညီမှုရအောင်မနစ်ကကျောင်းဝင်ဆောင်ရွက်ပေးခဲ့တဲ့နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌဂျပန်ထူးကိုယ်စားလှယ်မစ္စတာယိုဟီဆာဆာကာဝါကရခိုင်ပြည်နယ်ကိုတွားရောက်ပြီးအပြစ်ရအခြေအနေကိုလေ့လာခဲ့ပါတယ်။တက္ကသိုလ်ပြည်နယ်လူတော်ပြည်ကျောင်းကစစ်ပေးဒုက္ခသည်စခန်းတွေကိုမစ္စတာဆာဆာကာဝါတွားရောက်လေ့လာခဲ့တယ်လို့ရခိုင်မျိုးသားပါတီ ANP နဲ့လည်းတီးခြားတွေ့ဆုံခဲ့ပါတယ်။ဒီလား၁၂ရက်နေ့ကမြန်မာနိုင်ငံကိုရောက်ရှိလာတဲ့ငင်းကြိုင်းထူးကိုစလဲမစ္စတာဆာဆာကာဝါဟာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမေအောင်နိုင်နဲ့နိုဝင်ဘာ13ရက်နေ့ကတွေ့ဆုံခဲ့ပြီးမြန်မာနိုင်ငံရေးနဲ့ငင်းကြိုင်းလုပ်ငန်းစဉ်အကောင့်ထဲပေါ်မှုဂျပန်နိုင်ငံကပေးအပ်တဲ့အကူအညီတွေနဲ့နှစ်ဖက်ပူးပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်မစ္စတာဆာဆာကာဝါဟာရန်ကုန်မြို့မှာ SNLD ရှမ်းတိုင်းရင်းသားပါတီနဲ့ပြည်သူ့ပါတီပါဝင်နိုင်ငံရေးပါတီခေါင်းဆောင်တွေ့ဆုံခဲ့တာပါလို့ပါ၁၈ရက်နေ့သတင်းစာရှင်းလင်းပွဲမှာတော့မြန်မာနိုင်ငံကာဝယ်ဆေးတပ်တန်းကိုပေးလူသွားဖို့ကချင်ကရင်နဲ့ရခိုင်ဒေသကဒုက္ခသည်စခန်းတွေအပါအဝင်ပြန်လည်ထူထောင်ရေးတွေအတွက်လူသားချင်းစာနာမှုအကူအညီဖြင့်အမေရိကန်ဒေါ်လာ18တန်းကိုနီပွန်ဖောင်ဒေးရှင်းကလှူဒန်းပေးရသွားဖို့ရှိတယ်လို့လည်းကြေညာခဲ့ပါတယ
်စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအခြေအနေပြန်လည်တည်ငြိမ်ပြီးဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းတွေပြန်ဆနိုင်ဖို့ကျောပန်မှုတွေမှာတရုတ်နိုင်ငံကနိုင်ငံတကာအတိုင်းဝိုင်းနဲ့အတူလက်သွဲဆောင်ရွက်သွားမှာပါလို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရကနိုဝင်ဘာ16ရက်နေ့ကပြောပါတယ်မြန်မာနိုင်ငံကိုလက်တလောရောက်ရှိခဲ့တဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနအာရှဆိုင်ရာအထူးတန်တမန်ဆွန်ကော်ရှန်ရက်ခီးစဉ်အတွင်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပြီးတော့မြန်မာအရေးအာဆီယံဘုံသဘောတူညီချက်5ရက်အကောင့်ထဲဖို့မှုအခြေအနေတွေဆွေးနွေးခဲ့တဲ့ဆိုတော့တည်င်းတွင်နဲ့ပတ်သက်ပြီးတည်င်းထောက်သူရဲ့မေးမြန်းချက်ကိုပြောခွင့်ရယိုလီယန်ကအဲဒီလိုဖြေကြားခဲ့တာပါအဲ့ဒီခီးစဉ်အတွင်းဗိုလ်ချုပ်မှုချင်းမြင့်အောင်လိုင်းစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်ပြည်ထောင်စုအစိုးရအဖွဲ့ယုံဝန်ကြီးဌာနဗိုလ်ချုပ်ကြီးရာပြည့်ရုံးနဲ့တွေ့ဆုံပြီးတော့အာဆီယံဘုံသဘောတူညီချက်5ရက်အကောင့်ထဲဖော်မှုတွေမှာတရုတ်နိုင်ငံကလက်တွဲလှုပ်ဆောင်သွားမယ်အကြောင်းဆွေးနွေးခဲ့တယ်လို့ပြောခွင့်ရသူကပြောပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဌာနအာရှဆိုင်ရာအထူးတန်တမန်မစ္စတာဆွန်ကော်ရှန်ဟာအောက်ဂူလာတုန်းကလည်းမြန်မာပြည်ကိုတပတ်ကြာလာရောက်ခဲ့ပြီးတော့အဲ့ဒီအချိန်ကလည်းစစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မှုချင်းမြင့်အောင်လိုင်းနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်သမရအဝေမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့နဲ့အမှုတွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုပုံမှန်905ခါခွေအမှုကိုလာမယ့်နိုဝင်ဘာ30ရက်နေ့မှာအပိတက်အမိန့်ချမှတ်တော်မှာပါဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကအင်္ဂါနေ့တိုင်းစစ်ဆေးနေကြတဘာဝဘေးရန်နေရဆိုင်ရာအမှုနဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုတွေကိုနေပြည်တော်အထူးတရားရုံးမှာအင်္ဂါနေ့ကကြားနာစစ်ဆေးမှုအပြီးတရားရုံးကအခုလိုဆုံးဖြတ်လိုက်တာပါစစ်အာဏာသိမ်းမှုပေါ်ကန့်ကွက်ကြောင်းနဲ့အာဏာသိမ်းစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုမလုပ်ဖို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကထုတ်ပြန်ကြေညာချက်2ဆောင်နဲ့ဆက်ဆက်ပြီးသူတို့ကိုရာဇဝတ်ကြီးပုံမှ905ခါခွေးနဲ့ဆွဲချက်တင်ထားတာဖြစ်ပါတယ်ဒီတော့တွင်မဲမတမာမှုနဲ့မတရားကျူးလွန်တဲ့ဆိုတဲ့ဆွဲချက်နဲ့ဒေါက်ဆန်းစုကြည်နဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတခြားခေါင်းဆောင်တွေကိုစစ်ကောင်စီကနိုဝင်ဘာ15ရက်နေ့မှာထတ်တိုးတရားစွဲလိုက်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်သမရဦးဝင်းမြင့်ဒေါက်တာမျိုးအောင်ပြောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းနဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တချို့အပါအဝင်လူ16ဦးကိုတရားစွဲဆိုလိုက်တဲ့ကြောင်းစစ်ကောင်စီခန့်ရွေးကောက်ပွဲကော်မရှင်ကနိုဝင်ဘာ15ရက်နေ့ကသတင်းထုတ်ပြန်ပါတယ
်။စစ်တပ်ကအာဏာသိမ်းပြီးတော့လပိုင်းအတွင်းဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီကြားအပြန်အလှန်ပစ်ခတ်မှုတွေအစိုးဆုံးပေါ်ပေါက်နေတဲ့ကြားပြည်နယ်ဖက်မှာတိုက်ပွဲတွေမဆဲသေးတဲ့အတွက်ထောင်နဲ့ချီတဲ့ပြည်သူတွေဆက်ပြီးတော့ဘေးလွတ်ရာပြေးနေရပါတယ်။အခုရက်ပိုင်းမှာပဲမိုးပြဲမြို့ပေါ်က PDF ကင်စကန်တစ်ခုကိုစစ်ကောင်စီကအင်အားအလုံးအရင်းနဲ့ဝင်စီးတာမှာတော့လက်နက်ကြီးတွေနဲ့ပစ်တာကြောင့်တမျိုးလုံးထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်။အပြန်အလှန်ပစ်ခတ်မှုအတွေနှစ်ဖက်တိုက်ခိုက်တရားရတယ်လို့လည်းပြောပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့မိုးပြဲမြို့ကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတစုံတရာထုတ်ဖော်ပြောဆိုတာမရှိပေမဲ့ကြားပြည်နယ်ဖဲခုံဖက်မှာတိုက်ပွဲဖြစ်တယ်လို့တော့အတည်ပြုပါတယ်။ခရီးယံဘာသာဝင်အများစုရှိရာချင်းပြည်နယ်ကြားပြည်နယ်အခုလိုတိုက်ပွဲတွေကြောင့်ဘာသာရေးအခမ်းအနားတွေဘာသာရေးဝတ်ပြုဆူတောင်းလာပါတယ် မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီအရေးပေါ်လိုအပ်နေသူ၃တန်းလောက်ရှိနေပြီးတော့အဲ့ဒီအထက်မှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအကူအညီလိုအပ်နေသူက၂တန်းပါဝင်တယ်လို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလုပ်ငန်းညှိနှိုင်းရေးမှူးရုံး OCHA ကနိုဝင်ဘာ၁၈ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ
်။တပတ်တွင်ထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်ကစူးစီးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါတော့တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုလည်းအလဲပေးကြပါတယ်။မိုက်တန်စင်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ။
မေကင်သမ္မတဂျိုးဘိုင်ဒန်ကသမ္မတတာဝန်ယူပြီးတော့ပထမဆုံးကြိမ်ဖြစ်တဲ့သမ္မတရှီကျင်းပင်နဲ့တယောက်ချင်းဆွေးနွေးခဲ့ပါတယ်။လူခွေစီဝါရေးပြိုင်ဆိုင်မှုတွေနဲ့ထိုင်ဝမ်ကျူးရေးစတဲ့ကိစ္စတွေကိုဖွပွင့်လေးလေးဆွေးနွေးခွင့်ရတဲ့အတွက်ဝမ်းသာတဲ့အကြောင်းသမ္မတဘိုင်ဒန်ကပြောပါတယ်။မေကင်ရဲ့အကျိုးစီးပွားရေးစံတန်မှုတွေနဲ့21ရာစုခေတ်မှာပွင့်လင်းလွတ်လပ်ပြီးတော့ပြတာတဲ့နိုင်ငံတကာစနစ်တည်းရဲ့အတွက်စီးမြင့်စည်းကမ်းတွေပေါ်ပေါက်ရေးမဟာမိတ်တွေမိတ်ဖက်တွေနဲ့အတူဆက်ပြီးတော့ရည်တည်သွားမှာဖြစ်တဲ့အကြောင်းသမ္မတဘိုင်ဒန်ကအလေးထားပြောခဲ့ပါတယ်။တရုတ်နိုင်ငံတပြည်တော်စနစ်ကိုအမေရိကန်ကအားပေးပြီးတော့ထိုင်ဝမ်ကျွတ်လွတ်လပ်ရေးကိုစန့်ကျင်တဲ့အကြောင်းတချိန်တည်းမှာပဲလက်ရှိချင်းတွေကိုပြောင်းလဲဖို့ဒေတာတွေမှာငြိမ်းချမ်းရေးနဲ့ကြီးငြိမ်မှုတွေကိုထိခိုက်စေမဲ့တစ်ဖက်သက်အတင်းကျပ်ဆောင်ရွက်မှုမျိုးတွေကိုအပြင်းအထန်စန့်ကျင်တဲ့အကြောင်းအင်ပြောထုတ်ပြန်ကြမှာပေါ်ပြထားပါတယ်။ခေါင်းဆောင်နှစ်ယောက်ဆွေးနွေးမှုဟာကြိုတင်ထပ်မံထားရတဲ့ဆိုင်ရင်အချိန်ပိုကြာခဲ့ပြီးတော့၃နိုင်ခွဲကြာနှစ်ချိန်ခွဲပြီးတော့ဆွေးနွေးခဲ့ရတဲ့အကြောင်းအမေရိကန်ဆိုရအစီအမံရရှိချက်ကပြောပါတယ်။အာဖဂန်ဘူဘန်ကပိုင်ဆိုင်တဲ့ဒေါ်လာ6ဘီလီယံကျော်ကိုအမေရိကန်ကထိန်းချုပ်ထားပြီးတော့ဘန်ဒါရဲ့အရာပိတ်ဆို့တံခတ်ထားရတွေကိုရုပ်သိမ်းမပေးလို့ရှိရင်အာဖဂန်ဒုက္ခသည်တွေအလုံးရင်းနဲ့ထွက်ပြေးနိုင်တဲ့အနေရှိတဲ့အကြောင်းတာလီဘန်နိုင်ငံခြားရေးဝန်ကြီးကအမေရိကန်ကွန်ဂရက်လွှတ်တော်ကိုအိတ်ဖွင့်ပေးစာတစ်စောင်ရေးသားတတိပေးခဲ့ပါသည်။ပိတ်ဆို့မှုတွေဟာကုန်သွယ်ရေးနဲ့စီးပွားရေးလုပ်ငန်းတွေမှာသာမကအခက်အခဲကြုံနေရတဲ့တန်းနဲ့ချီရဲ့အာဖဂန်တွေအတွက်စာနာမှုအကူအညီပေးရရေးကိစ္စတွေမှာပါထိခိုက်နစ်နာနေရတဲ့အကြောင်းတာလီဘန်နိုင်ငံခြားရေးဝန်ကြီးအာမခန်မူတာကီရဲ့ရုံးကစာကိုဖော်ပြထားတာပါလက်ရှိချိန်ဒီအတိုင်းဆက်သွားမယ်ဆိုရင်အာဖဂန်အစိုးရနဲ့ပြည်သူလူထုအခက်အခဲကြုံရပြီးတော့ဒေတာတွေနဲ့နိုင်ငံတကာမှာပါအလုံးကြီးနဲ့ရွှေပြောင်းချေကြသူတွေပေါ်ပေါက်လာနိုင်တယ်ဆိုပြောသတိပေးထားပါတယ်ဆူဒန်မှာဆရာနာသိမ်းထားတာကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေအရှိန်မြင့်လှုံ့ဆော်မှုတက်ကြွလှုံ့ရှားသူတွေကအခုရက်ပိုင်းတွေအတွင်းမှာစော်ဩခဲ့ကြပါသည်ဆန္ဒပြလူအုပ်ကိုလုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်လူစုခွဲခဲ့ပါသည်ဆန္ဒပြသူတွေကိုလုံခြုံရေးတပ်တွေကနေယူပုံးတွေကြီးစံအစ်စ်တွေနဲ့တနက်ပြစ်ဖောက်ပြီးတော့လူစုခွဲခဲ့ရာကြောင့်အနည်းဆုံးလူ15ယောက်သေဆုံးရတဲ့အကြောင်းဆရာဝန်တွေကပြောပါသည်မိုဘိုင်းဖုန်းဆက်သွယ်ရေးတွေလည်းပြတ်တောက်ခဲ့တယ်ဆိုပြီးတော့မြင်မြင်တွေကပြောတာပါနိုင်ငံတွင်းအင်တာနက်ဝန်ဆောင်မှုတွေကိုပြန်မရမချင်းဆူဒန်ရဲ့ဆက်သွယ်ကုမ္ပဏီကြီး3ခုရဲ့အကြီးအကဲတွေကိုထိမ့်သိမ်းထားဆူဒန်တရားရုံးကအမိန့်ထုတ်ထားပါတယ်ဆူဒန်ရဲတွေကတော့ရဲဝန်တန်း89ယောက်တန်းရန်ရခဲ့တယ်လို့ဆိုပြီးတော့ရဲသားတယောက်တည်းဆုံးရဲသားအယောက်30မျက်ရည်ယုံမှွန်နဲ့ဖြစ်စဉ်တွေရှိတဲ့အကြောင်းမှတ်သားရတယ်လို့ပြောပါတယ်မြို့တော်ခါတူမ်တဝိုင်းတပ်ဖွဲ့ဝင်အများအပြားဖြန့်ချထားပြီးတော့လမ်းတွေတံတားတွေလည်းပိတ်ထားခဲ့ပါတယ်ရဲသားတွေမပါဘဲနဲ့စစ်အုပ်ချုပ်ရေးကောင်စီကိုဖွဲ့ပြီးတော့နှင်းအကြာမှာအခုလိုကြီးကျယ်ဆန္ဒပြကြတာပါအော်တိုဝါလာ25ရက်နေ့အာနာသိမ့်မှုအပေါ်မှာနိုင်ငံတကာကပြစ်တင်ရှုံချနေတာပါနိုင်ငံပေါင်း95နိုင်ငံအတွက် Pfizer ရဲ့စမ်းသပ်ဆဲ COVID-19 ဆေးပြားတွေထုတ်လုပ်နိုင်ရေးသဘောတူစာချုပ်ကိုကုလသမဂ္ဂထောက်ခံထားတဲ့အများပြည်သူကျန်းမာရေးဆိုင်ရာအဖွဲ့နဲ့ Pfizer တို့ဒီသတင်းပတ်စောပိုင်းမှာလက်မှတ်ရေးထိုးလိုက်ပါတယ်။ကမ္ဘာလူဦးရေ53ရာခိုင်နှုန်းလောက်ရှိတဲ့ဝင်ငွေနည်းနဲ့ဝင်ငွေအလယ်လတ်နိုင်ငံတွေအတွက်ဆေးပြားတွေထုတ်လုပ်နိုင်ရေးကုလသမဂ္ဂကကြိုးထောက်နောက်ခံပြု Geneva အခြေစိုက် Medicines Patent Pool အဖွဲ့နဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်တဲ့အကြောင်းအမေရိကန်ဆေးဝါးကုမ္ပဏီ Pfizer ကနိုဝင်ဘာလ16ရက်နေ့မှာပြောပါတယ်။ Coronavirus ကူးစက်ခံရမှုတိတ်ပြီးတော့မပြင်းထန်တွေနဲ့ပြင်းထန်မှုအလေလက်အဆင့်ရှိတဲ့သူတွေအတွက်စီးရုံတဲရတဲ့အခြေအနေနဲ့တည်ဆုံးမှုကိုအခုဆေးပြားတွေက90ရာခိုင်နှုန်းလောက်ရှော့ချပေးနိုင်တယ်ဆိုပြီးတော့လေ Pfizer ကပြောတာပါ Pfizer ရဲ့ COVID ဆေးပြားကိုအမြန်ဆုံးသုံးနိုင်ဖို့အတွက်အမေရိကန်အစားအသောက်နဲ့ဆေးဝါးကုကေရေးဌာန FDA နဲ့တခြားစီးမြင်ထိန်သိမ်းရေးအဖွဲ့တွေကအတည်ပြုပြီးဆောင်ရွက်မယ့်အကြောင်း Pfizer ကပြောပါတယ်ဒီတောက်ဆေးဒေါ်လာ5ဘီလီယံပို့သမ္မတဂျိုးဘိုင်ဒန်အစိုးရကဝယ်ဖို့စီစဉ်နေတယ်ဆိုပြောလေအမေရိကန်သတင်းတွေမှာဖော်ပြထားပါပြည်ထောင်စုပြီးခဲ့တဲ့ဇန်နဝါရီလတင်းငွေနေတုန်းကအငှားရည်တစိမီးလောင်ပေါက်ွဲပြီးတဲ့နောက်ပြည်ထောင်နိုင်ငံတက်ခိုက်ခံရနိုင်ခြေသတိပေးချက်ကိုအမြင့်ဆုံးအခြေအနေမှာထားလိုက်ပါတယ်။ဒီအငှားရည်ပေါက်ွဲမှုကိုအကြမ်းဖက်သမားတွေရဲ့တက်ခိုက်မှုဖြစ်သတ်မှတ်ပါတယ်။အငှားရည်မှာစီးနေလိုက်ပါလာတဲ့ခီးသည်ကပေါက်ွဲပြီးပစ္စည်းကိုကားထဲမှာတဲလာပုံရပြီးတော့စီးရုံကိုလိုက်ပို့ပေးဖို့အငှားရည်မောင်းကိုပြောပါတယ်။ဘာလို့စီးရုံကိုမောင်းပို့ခိုင်းရတာလဲဆိုတာကိုတော့မသိဘူးဆိုပြီးတော့ပြည်ထောင်ရဲကဆိုတာပါ။အငှားရည်မောင်းကတော့ကားထဲကနေထွက်ပြေးသွားပြီးတော့ခီးသည်ကိုကားထဲမှာပိတ်ထားခဲ့ချိန်မှာစီးရုံရှိမှာရုတ်တရက်ပေါက်ကွဲမှုဖြစ်ခဲ့တယ်လို့ရဲကပြောပါတယ်။ရေမောင်းကတော့တရားရခဲ့လို့စီးရုံတက်ပြီးတော့ကုသခဲ့ရပါတယ်။အငှားရေမောင်းရဲ့လုပ်ရဟာသူရဲကောင်းဆန်နဲ့ဆိုပြီးတော့လဲလီဗာပူးမြို့တော်ဝန်အန်ဒါဆန်ကချီးကျူးပြောဆိုခဲ့ပါတယ်။ဒီပေါက်ကွဲမှုနဲ့ဆက်ဆက်သူအသက်20ဝန်းကျင်အမျိုးသား၄ယောက်ကိုတင်းတင်းတွင်နဲ့တင်းလာရဲတွေမှာဖမ်းထားခဲ့ပြီးတော့သူတို့ရဲ့နေအိမ်တွေကိုရှာတာမှာအရေးပါတဲ့ပစ္စည်းတွေကိုရှာတွေ့တဲ့အကြောင်းအကြမ်းဖက်မှုတံပြင်းရေးအထူးရဲကပြောပါတယ်ရှင်။
တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမအီတန်စင်ကစူးစီးတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်ပြည့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ရေးသက်တွေစီတည်င်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော
်ဒီကနေ့စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်သောရရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုအီးမေးလ်ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်စာရေးသားဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ဒါမှမဟုတ်ကျွန်တော်တို့ကိုဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းနဲ့ဆိုတော့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က12023218555လေးဖြစ်ပါတယ်ခင်ဗျာအခုတော့ကြံရှိနေတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလဲကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဘူတော်လိုင်းအေဂျင်စီ CIA ဒုတိယအကြီးအကဲနဲ့ထိုင်းဝန်ကြီးချုပ်တို့တောင်ကြာနေကဘန်ကောက်မြို့အစိုးရအိမ်တော်မှာတွေ့ဆုံချိန်တွင်ဆွေးနွေးကြတဲ့ကိစ္စရပ်တွေထဲမှာမြမလူမျိုးရေးအခြေအနေနဲ့ထိုင်းနိုင်ငံကလူသားစာနာမှုအကူအညီပေးနေတဲ့အခြေအနေတွေကိုပါထည့်သွင်းဆွေးနွေးခဲ့ကြတယ်လို့ထိုင်းအစိုးရအဖွဲ့သတင်းရင်းမြစ်တွေကိုကိုးကားပြီးဘန်ကောက်ပို့သတင်းစာကရေးထားပါတယ်။ဝန်ကြီးချုပ်ပရယုတ်ချန်လိုချာနဲ့ CIA ဒုတိယညွှန်ကြားရေးမှူးဒေးဗစ်ကိုဟင်တို့ဟာဂျိုဒင်ဂျင်ဂျာမထားပဲတောင်ကြာနေမနေ့9နာရီခွဲလောက်ကထိုင်းအစိုးရအိမ်တော်မှာ45မိနစ်လောက်ကြာတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့သတင်းရှင်းပြတစ်ခုကိုကိုးကားပြီးဘန်ကောက်ပို့ကရေးပါတယ်။အဲ့တွေ့ဆုံပွဲကိုသတင်းမီဒီယာတွေတက်ရောက်သတင်းယူခွင့်ပိတ်ပင်ခဲ့ပါတယ်။အသက်16နှစ်နဲ့အထက်အရွယ်ရောက်ပြီးသူတွေကိုကိုဗစ် -19 အဖြစ်ကာကွယ်ဆေးထိုးဖို့အမေရိကန်ရောဂါကာကွယ်ရေးနှင့်ထိန်းချုပ်ရေးဌာန CDC အကြံပေးဘုတ်အဖွဲ့ကတောက်ကြာနေမှာတညညထဲအဆုံးဖြတ်ပေးလိုက်ကြပါတယ်။အသက်50အထက်လူအလုံးကိုလည်းအဖြစ်ကာကွယ်ဆေးထိုးကြဖို့ CDC ကတိုက်တွန်းထားပါတယ်။အမေရိကန်နိုင်ငံမှာအရွယ်ရောက်ပြီးသူအလုံး Pfizer နဲ့ Moderna ကိုဗစ်အားဖြင့်ကာကွယ်ဆေးထိုးအရေးပေါ်သုံးခွင့်ပြုတယ်လို့အမေရိကန်အစားအစာနဲ့ဆေးဝါးဌာန FDA ကထုတ်ပြန်ခဲ့ပြီးတဲ့နောက် CDC ကလည်းအခုလိုထုတ်ပြန်တာပါ Moderna နဲ့ Pfizer BioNTech အားဖြင့်ကာကွယ်ဆေးတွေကိုလူတချို့ကိုပဲခွင့်ပြုထားခဲ့တာဖြစ်ပေမဲ့အခုတော့ဒုတိယကြိမ်ကာကွယ်ဆေးထိုးပြီး6လပြည့်သူတိုင်းအားဖြင့်ကာကွယ်ဆေးထိုးခွင့်ရပြီဖြစ်ပါတယ်ဥရောပတိုင်းမှာ COVID-19 ရောဂါပြန့်နှံ့မှုထိန်းချုပ်ဖို့နှစ်နှစ်နီးပါးကြာအကန့်အသတ်တွေချမှတ်ခဲ့တဲ့ဂျာမန်ပဲယောဂကူးစက်မှုတကြောပြန်မြင့်တက်နေပါဗျ။ဂျာမန်ရေးဆိုင်ရာအချက်တွေကပိုးပြီးတော့ဆိုးလာနေတယ်လို့အခုဆိုရင်ကာကွယ်ဆေးထိုးထားသူနဲ့ထိုးမထားသူတွေအကြားအခြေတင်ဖြစ်ကြတာလည်းပိုများလာနေပါဗျ။ဂျာမန်ရေးဆောင်ရှောက်မှုစနစ်တွေမှာမနိုင်မနှင်းဖြစ်လာတဲ့အဆိုးရွားတွေကကာကွယ်ဆေးထိုးမထားသူတွေအပေါ်ကန့်သတ်ချက်တွေချမှတ်နေပြီးအဲဒီလိုလှုပ်တာကနေကာကွယ်ဆေးထိုးနှုန်းတက်လာမယ်လို့မျှော်လင့်နေကြတာပါ။ဩစတြေးလျနိုင်ငံကတော့တောက်ကြနေမှာနောက်ထပ်တဆင့်တိုးပြီးဖေဖော်ဝါရီတရနေ့နောက်ဆုံးထားပြီးမဖြစ်မနေကာကွယ်ဆေးထိုးရမယ်လို့ကြေညာထားပါတယ်။အဲဒီလိုကန့်သတ်ချက်တွေပေါ်လူမှုလူလက်ခွင့်ဆိုင်ရာလှုပ်ရှားသူတွေကအမြဲတောသားထွက်ကြပြီးနိုင်ငံတွေဟာတတိပုဂ္ဂလအခွင့်အရေးတွေကိုကန့်သတ်နေတယ်လို့ပြည်တင်ဝေဖန်ကြပါတယ်။နာမည်ကျော်တယောက်တင်းနစ်မယ်ဖန်းရှိုးရေပျောက်ဆုံးနေတာနဲ့ပတ်သက်ပြီးကမ္ဘာနာမည်ကြီးတင်းနစ်အားကစားသမားတို့နဲ့အတူဒီနေ့အဖွဲ့အစည်းတွေလူခွင့်ရေးအဖွဲ့တွေကအဖြေရဖို့ဖိအားပေးတောင်းဆိုနေကြပါတယ်။တရုတ်ဒုသမရာဟောင်းကျန်းကောင်းလီဟာလွန်ခဲ့တဲ့3နှစ်ကအတင်းအဓမ္မနေသုံးပြီးသူ့ကိုလိန်ဆက်ဆံခဲ့တယ်လို့နိုမာရနီယာနေ့မှာဖန်ရှုရီကဆိုရှယ်မီဒီယာပေါ်မှာရေးခဲ့ပြီးတဲ့နောက်သူဟာလူမြင်ကွင်းကနေဒီကနေ့အချိန်ထိပျောက်သွားတာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကလိန်မာဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Holly Cape Hardo ဖြစ်ပါတယ် VOA American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ line diameter 19 25 30 နဲ့ line diameter 190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ဒေါ်လာရှင်တွေအားလုံး ေးကင်းလုံခြုံနိုင်ကြပါလိမ့်မယ်ကျွန်တော်ရပါတယ်ပါ
This program has come to you from the Voice of America, Washington.